Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American အသံမြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ3ရက်ဗုဒ္ဓနေ့မနက်အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလပိုင်ပါအခုမနက်ပဲအစီအစဉ်တွေကိုအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးမှာပ
ါကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီနေ့မှာထူးခြားတဲ့သတင်းတွေကတော့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကဥက္ကဋ္ဌဆက်ဘလက်တာဟာအင်္ဂါနေ့ကယာရုကနေရုတ်တရက်နှုတ်ထွက်သွားပါတယ်အီရန်နိုင်ငံက ISD ကိုချေမှုန်းမဲ့ညှဉ်းပန်းတပ်ဖွဲ့တွေအနေနဲ့စစ်တင်နာအနေနဲ့လက်နက်တွေလိုအပ်နေတဲ့အကြောင်းငံကခေါင်းဆောင်တွေကပြောပါတယ်မြန်မာနိုင်ငံကအနာဘိုင်းနေတိမ့်ဆက်ဖန်စီထင်းထင်းထားတဲ့လေစီးပြည့်ရှင်းပြောင်းသူတွေကိုဘေကင်းလုံခြုံရာကိုရှေ့ပြောင်းထားတဲ့အကြောင်းမြန်မာအစိုးရကပြောပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုခုညာဝင်းရောင်နဲ့အတူတင်ပြပေးသွားမှာပ
ါဒီမနေ့ခင်သောရရှင်တွေကိုတင်ဆက်ပေးမဲ့သတင်းလွှာတွေထဲမှာတော့မြန်မာအစိုးရကဖမ်းဆီးထားမိတဲ့လေစီးပြေးရှေ့ပြောင်းသူ900ကျော်အရေးနဲ့ပတ်သက်ပြီးဘာတွေဆွေးနွေးသွားခဲ့ပါသလဲ
These people aren't living in camps because of some disaster natural disaster this is a humanitarian
ဒီကိစ္စနဲ့ပတ်သက်ပြီးသတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်တရုတ်မြန်မာနယ်စပ်ယူနန်ပြည်မှာတော့စစ်ရေးလေ့ကျင့်မှုတွေပြုလုပ်နေပြီးဆိုတဲ့သတင်းနဲ့သတင်းစာတာတွေကိုလည်းနားဆင်ရမှာပါ။အခုတော့ထိပ်တန်းရောက်သတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ကိုညံဝင်းအောင်တို့ကကြီးညာပေးပါလိမ့်မယ
်။ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်အတွင်းကအကျင့်ပြတ်ချဆမှုတွေထွက်ပေါ်နေတဲ့အချိန် FIFA ဥက္ကဋ္ဌဆက်ဘလက်တာဟာအင်္ဂါနေ့ကယာရုကနေရုတ်တရက်နှုတ်ထွက်သွားပါတယ်ဘလက်တာဟာပြီးခဲ့တဲ့မေလ29ရက်နေ့ကပဲ FIFA ဥက္ကဋ္ဌအဖြစ်၅ချိန်မြောက်ရွေးကောက်တင်မြောက်ခံခဲ့ရတာဖြစ်ပါတယ်ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့အထူးကွန်ဂရက်အနေနဲ့ဥက္ကဋ္ဌတစ်ကိုရွေးချယ်ခန့်အပ်ဖို့နဲ့အဲ့ဒီရွေးချယ်မှုမပြုနိုင်ခင်အထိဥက္ကဋ္ဌယာရုကိုသူဆက်လက်ထမ်းဆောင်သွားမယ်ကြောင်းဘလက်တာကပြောပါတယ် FIFA ဥက္ကဋ္ဌရွေးချယ်နိုင်ဖို့အတွက်လာပေါင်းများစွာကြောင်းအောင်မှာဖြစ်ပါတယ်ဥက္ကဋ္ဌတစ်အတွက်မဲခွဲရွေးချယ်မှုတွေဟာအခုနှစ်ဒီဇင်ဘာလနဲ့၈နှစ်မတ်လကြားထဲမှာဖြစ်နိုင်ခြေရှိတယ်လို့ကျွမ်းကျင်သူတွေကမျှော်လင့်ထားကြပါတယ်အသက်89နှစ်ရှိပြီဖြစ်တဲ့ဆက်ဘလက်တာဟာ FIFA အမှုဆောင်အရာရှိတွေအကြားအကျင့်ပြတ်ချဆမှုတွေဒေါ်လာတွေတန်းနဲ့ချီပြီးလှပေးလိုက်ယူလုပ်ခဲ့တာတွေနဲ့ပတ်သက်လို့သူ့အနေနဲ့အပြစ်ကင်းစင်ကြောင်းတောက်လျှောက်ပြောဆိုလာခဲ့ပြီးမှဇူရစ်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသူရာထူးကအနားယူမယ်အကြောင်းပြောကြားလိုက်တဲ့အတွက်ကမ္ဘာတော်အားအသင့်တုံ့လောက်သွားစေခဲ့ပါတယ်တန်တရားရှိခံထားရတဲ့ FIFA အမှုဆောင်အရာရှိတွေရဲ့နေအိမ်တွေကိုရတပ်ဖွဲ့ကဝင်ရောက်စီးနှင်းချဖွေတာတွေဖမ်းဆီးအရေးယူတာတွေလှုပ်ဆောင်ခဲ့ပြီးပြီးချင်းမှာပဲဘောလုံးအဖွဲ့ချုပ်အတွင်းကတရားမဝင်တဲ့လုပ်ရက်တွေကိုရှင်းလင်းပြစ်သွားမယ်လို့လည်းဆက်ဘလက်တာကပြောထားတာဖြစ်ပါတယ
်။အီရတ်မှာရှိတဲ့အဲဆီသွေးကြွတွေချိန်မုံကြီးအတွက်ညွန်မောင်းတပ်ဖွဲ့တွေပေါ်ယုံကြည်အားထားမှုရှိပေမဲ့အဲ့ဒီတပ်ဖွဲ့တွေထိုးစစ်ဆင်ရမှာစစ်လက်နက်ပစ္စည်းနဲ့လေ့ကျင့်သင်ကြားမှုတွေပို့ပြီးလိုအပ်တယ်လို့ပြင်သစ်အီရတ်အမေရိကန်နိုင်ငံကအစိုးရထိပ်တန်းအရာရှိတွေကပြောကြားလိုက်ပါတယ်။အီရတ်မှာမဟာညွန်မောင်းတပ်ဖွဲ့တွေဟာအောင်မြင်မှုရခဲ့ပေမဲ့တိုက်ပွဲတွေအတွင်းဆုံးရှုံးမှုတွေလည်းရင်ဆိုင်ခဲ့ရတယ်ဆိုတာပဲရစ်မြို့မှာအင်္ဂါနေ့ကလုပ်တဲ့ဝန်ကြီးများအစည်းအဝေးအတွင်းအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောသွားတာပါ။အီရတ်ဝန်ကြီးချုပ်ဟိုင်ဒါအယ်အဘဒီကတော့နိုင်ငံတကာညွန်ပေါင်းတပ်တွေကိုအကူအညီပေးနေတဲ့သူ့ရဲ့အစိုးရတပ်တွေဟာအကူအညီအထောက်ပံ့အလုံလောက်မရဘူးလို့ပြောကြပါတယ
်။မြန်မာအစိုးရကဖမ်းဆီးထားတဲ့ရွှေပြောင်းနေထိုင်သူ900ကျော်ကိုတင်လာတဲ့ဆက်လက်ပေါ်ပါလာသူတွေဘယ်သူဘဝဖြစ်တယ်ဆိုတာကိုစစ်ဆေးလို့ရနိုင်အောင်သူတို့ကိုဘေးကင်းလုံခြုံတဲ့နေရာကိုဆောင့်ရှောက်ခေါ်ဆောင်သွားတယ်လို့မြန်မာအာဏာပိုင်တွေကပြောပါတယ်။ဆက်လက်တင်းနဲ့လိုက်ပါပြီးလူမောင်ခုခုသူတွေကဆွန့်ပစ်ချေခံထားရတဲ့ရွှေပြောင်းနေထိုင်သူ928ဦးကိုရင်းနဲ့အစားအစာတွေထောက်ပံ့ပေးထားကြောင်းနဲ့သူတို့တွေဟာဘင်္ဂလားဒေ့ရှ်ကိုပြန်သွားလို့ကြောင်းပြောတယ်လို့မြန်မာသမ္မတရုံးကပြောပါတယ်။မြန်မာအစိုးရရဲ့ဒီဆုံးဖြတ်ချက်ကိုကြိုးဆိုကြောင်းလွန်ခဲ့တဲ့24နှစ်အတွင်းအဲ့ဒီဆက်လက်ပေါ်ပါတဲ့ရွှေပြောင်းနေထိုင်သူ928ဦးကိုမြန်မာအစိုးရဘက်ကအကူအညီပေးပြီးဇွန်လ3ရက်သို့မဟုတ်4ရက်နေ့မှာကန့်တက်ခွင့်ပေးမယ်ဆိုတဲ့သတင်းဟာမှန်ကန်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနမှဖြစ်လို့တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရအမျိုးသမီးမယ်ရီဟက်ကပြောပါတယ်လူဒီလူတွေကို UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာနဲ့ IOM နိုင်ငံတကာရွှေပြောင်းနေထိုင်သူများအဖွဲ့တို့ရဲ့စံညီစံညွတ်နေတဲ့အညီကူညီစောင့်ရှောက်ပေးဖို့မြန်မာအစိုးရကိုတောင်းဆိုကြောင်းလဲမရီဟက်ကပြောပါတယ်ဒေတာတွေမှာရှိတဲ့နိုင်ငံတွေကလည်းဒီလူတွေဘေးကင်းလုံခြုံမှုရှိရေးအတွက်တွတ်တွကြွကြွကူညီဆောင်ရွက်ပေးကြဖို့နဲ့အဲ့ဒီလိုလုပ်နိုင်ဖို့အတွက်လဲမြန်မာနိုင်ငံမှာကန့်တွက်ခွင့်ပြုရမှာဖြစ်ကြောင်းမရီဟက်ကပြောပါတယ်
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရွှေပြောင်းဝင်ရောက်လာသူတွေကိုလူမောင်ခိုမှုတွေနဲ့ပတ်သက်လို့တန်တရားရှိသူဖြစ်ဖမ်းဝရမ်းထုတ်ခံရတဲ့ထိုင်းစစ်တပ်အစစ်မြင့်အရာရှိတဦးဟာဒီကနေ့ပဲအာဏာပိုင်တီထံလာရောက်အဖမ်းခံခဲ့ပါတယ် ထိုင်းအစိုးရကနှိမ့်နေနေတဲ့လူမောင်ကိုဂိုင်းတွေနဲ့ဆက်နွယ်နေတယ်လို့တန်တရားရှိသူတွေလည်းအဆင့်မြင့်ဆုံးပုဂ္ဂိုလ်တူဖြစ်တဲ့ထိုင်းစစ်တပ်ဒုဗိုလ်ချုပ်ကြီးမနက်ခွန်ပန်ကဒီကနေ့ပဲရဲတပ်ဖွဲ့ထံအဖမ်းခံခဲ့ပြီးအမှုကိုရင်ဆိုင်မှာဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်။အသက်58နှစ်အရွယ်ဒုဗိုလ်ချုပ်ကြီးကိုတော့လူမောင်ကိုမှုလူမောင်ခိုကူးခံရသူတွေကိုဖမ်းဆီးထိန်းသိမ်းထားမှုပြန်ပေးဆွဲငွေတောင်းမှုတွေနဲ့ဖမ်းဝရမ်းထုတ်ခဲ့တာလို့ထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာကဖော်ပြပါတယ်။ထိုင်းအစိုးရကတော့လူမောင်ခိုဂိုင်းတွေမှာအဆင့်မြင့်အာဏာပိုင်တွေပါဝင်ပတ်သက်မှုမရှိနိုင်ဘူးလို့အစိုးရဘက်မှပြောဆိုထားခဲ့ပြီးငွေတန်းအရာရှိအနည်းချင်းလောက်ကိုသာဖမ်းဆီးခဲ့တာဖြစ်ပါတယ်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအကြမ်းဖက်တိုက်ခိုက်မှုကာကွယ်နိုင်ရေးမှာအသုံးချဖို့အတွက်အမေရိကန်အစိုးရကကြေကြေပြန့်ပြန့်ကောက်ယူနေတဲ့တယ်လီဖုန်းမှတ်တမ်းတွေစုဆောင်းနေမှုအဆုံးသတ်ဖို့အမေရိကန်လွှတ်တော်ကအင်္ဂါနေ့မှာအရေးယူဆောင်ရွက်လိုက်ပြီးဖြစ်ပါတယ်တယ်လီဖုန်းမှတ်တမ်းစုဆောင်းတဲ့ကိစ္စကိုအစိုးရကဆောင်ရွက်ရမယ့်အစားအမေရိကန်ပုဂ္ဂလိကတယ်လီဖုန်းကုမ္ပဏီတွေကိုလာမယ့်6လအတွင်းလွှဲပြောင်းပေးဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်အောက်လွှတ်တော်ကအတည်ပြုထားပြီးဖြစ်တဲ့ဥပဒေမူကြမ်းကိုအထက်လွှတ်တော်က68မဲ32မဲနဲ့အတည်ပြုပေးလိုက်တာဖြစ်ပြီးလက်မှတ်ထိုးအတည်ပြုဖို့အတွက်သမ္မတဘရက်အိုဘားမားထံပို့လိုက်ပြီးဖြစ်ပါတယ်ဒီစီမင်းတစ်တွေဟာပြည်သူ့အခွင့်အရေးတွေနဲ့အမျိုးသားလူညွန်ရေးကိုအကာအကွယ်ပေးထားပြီးသားဖြစ်တဲ့အတွက်ကြောင့်သူ့အနေနဲ့ဥပဒေသစ်ကိုအမြန်လက်မှတ်ရေးထိုးမှာဖြစ်တယ်လို့သမ္မတအိုဘားမားကလည်း Twitter လူမှုကွန်ရက်ပေါ်မှာရေးသားဖော်ပြခဲ့ပါတယ်အသစ်ပြင်ဆင်ပြထားမဲ့ဥပဒေရဘယ်ဖုန်းနံပါတ်တွေကိုဘယ်နေ့မှခေါ်တယ်ဘလောက်ကြားတယ်စတဲ့အချက်တွေကိုအစိုးရအနေနဲ့သိခွင့်ရှိမှဖြစ်ပေမဲ့ဘာတွေပြောဆိုတယ်ဆိုတာကတော့သိခွင့်ရမှာမဟုတ်ပါဘူးဒါပေမဲ့ NSA အမျိုးသားလုံခြုံရေးအေဂျင်စီအနေနဲ့လည်းတရားရုံးရဲ့ခွင့်ပြုချက်ကိုရယူပြီးသက်ဆိုင်ရာအမှုတစ်ခုချင်းစီရဲ့အခြေအနေလိုက်အချက်အလက်တွေကိုရှာဖွေစစ်ဆေးခွင့်ရှိမှဖြစ်ပါတယ်2000ခုနှစ်မှာ Al-Qaeda အဖွဲ့ကအမေရိကန်နိုင်ငံကိုအကြမ်းဖက်တိုက်ခိုက်ပြီးတဲ့နောက်ပိုင်းရေးဆွဲပြတ်ထန်းခဲ့တဲ့အဲ့ဒီတယ်လီဖုန်းမှတ်တမ်းများစောင့်ကြည့်စူးစမ်းမှုအစီအစဉ်ဟာပြီးခဲ့တဲ့တနင်္ဂနွေနေ့ညသကောင်အချိန်မှာတက်တန်းကုန်ဆုံးသွားပြီးကလေးကထပ်မံတက်တန်းတိုးနိုင်ခြင်းမရှိတဲ့အတွက်ကြားထဲမှာနှစ်ရက်လောက်လစ်ဟာသွားခဲ့တာဖြစ်ပြီးဒီအစီအစဉ်သစ်ကိုမကြခင်မှာစတင်နိုင်ဖို့ရှိပါတယ
်။ငလင်းနံတင်ထားတဲ့နီပေါ်နိုင်ငံအရှေ့မြောက်ပိုင်းကိုသွားရောက်ခဲ့တဲ့နေစီမကြာဆရာဝန်တွေလိုက်ပါလာတဲ့ရဟယင်ဒဇင်ပြတ်ကျသွားတဲ့အခါမှာလီယင်ပေါ်ပါတဲ့လူ၄ဦးသေဆုံးသွားပါတယ်။သေဆုံးသွားတဲ့အမျိုးသား၃ဦးနဲ့အမျိုးသမီး၂ဦးရုပ်အလောင်းကိုရဲတွေကရှာဖွေနိုင်ခဲ့ပြီးမြို့တော်ကတ်မန်ဒူးကိုပြန်လာတည်ခဲ့ပါတယ်။ပြီးခဲ့တဲ့မေလ၁၂ရက်နေ့တုန်းကလည်းနီပေါ်နိုင်ငံမြောက်ပိုင်းမှာ UH-1Y ဆိုတဲ့ရဟယင်ဒဇင်ပြတ်ကျခဲ့တဲ့အတွက်အမေရိကန်တပ်သား၆ဦးနဲ့နီပေါ်စစ်သား၂ဦးသေဆုံးခဲ့ရပါတယ်။အစိုးရဝန်ထမ်းတွေနဲ့အကူအညီပေးရေးအဖွဲ့တွေဟာလမ်းပန်းဆက်သွယ်ရေးခက်ခဲပြီးငလျင်တန်းအများဆုံးခံရတဲ့တောင်ထူထပ်တဲ့ဒေသတွေကိုအကူအညီပေးရေးပစ္စည်းတွေသွားရောက်ဝင်ခွင့်ရမှာရဟယင်တွေကိုအသုံးပြုလို့ရှိပါတယ
်။တရုတ်နိုင်ငံအလဲပိုင်းရန်စီမြစ်အတွင်းမုန်တိုင်းကြောင့်တိမ်မောက်သွားတဲ့ခီးသည်တင်တင်မော့ဘော်ကနေအသက်ရှင်သူတွေ့ရအောင်မလားဆိုပြီးကစေးရေးလုပ်သားတွေဟာအင်္ဂါနေ့ညအထိဆက်လက်ရှာဖွေနေကြဆဲဖြစ်ပါတယ်။အခုချိန်ထိတော့14ဦးကိုကယ်တင်နိုင်ခဲ့ပြီးအလောင်း9လောင်းသာတွေ့ရှိသေးကြောင်းအစိုးရပိုင်းစင်ဟွာသတင်းမှာဖော်ပြထားပါတယ်လူပေါင်း430ကျော်အခုချိန်ထိပျောက်ဆုံးနေဆဲဖြစ်ပါတယ်ကစေးလုပ်ငန်းအတွက်အဖွဲ့ဝင်အင်အား3000ကျော်နဲ့ရေရင်48ဆင်းတို့ကဆောင်ရွက်နေကြောင်းအစိုးရသတင်းမီဒီယာမှာဖော်ပြထားပါတယ်ဒွန်ဖန်ဇီရှင်းအရှိကျဲလို့ခေါ်တဲ့တင်မော့ဟာနန်ကျင်းမြို့ကနေတိုင်းပြည်အနောက်တောင်ပိုင်းကချုံချင်းမြို့ကိုဥတီခုံပေါင်းနေစဉ်လေပြင်းမုန်တိုင်းပြီးမြင့်တပိုင်းအတွင်းမှာပဲတိတ်မောက်သွားတယ်လို့ဆိုပါတယ်အသက်မသေးပဲကြံရည်သူတွေထဲမှာပါဝင်တဲ့တင်မော့မာလိန်မူးနဲ့ဆက်ဆရာတို့ကတော့လေစင်နှမောင်းတိုက်ခတ်သွားတယ်လို့ဆိုပါတယ်သူတို့နှစ်ဦးစလုံးကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေပါတယ်တင်မော့မောက်တဲ့အချိန်ကခီးသည်အများစုပြင့်မြင့်နေကြတယ်လို့ယုံကြည်ရတဲ့ခီးသည်အခန်းတွေရှိတဲ့နေရာတွေမှာရင်ငုတ်သမားတွေကဦးစားပေးရှာဖွေနေတယ်လို့အစိုးရပိုင်းသတင်းမှာဖော်ပြထားပါတယ်
အမေရိကန်ပြည်ထောင်စုဘော့စတွန်မြို့ဆေးဆိုင်တစ်ခုအပြင်ဘက်မှာစစ်သုံးဓာကြီးချောင်းကင်ထားတဲ့အကျန်းဖက်သမားလို့ယူဆရသူတူကရဲတွေကိုခုန်ထိုးစင်မှာရဲတွေကပြစ်ခတ်လိုက်တာရောက်သေဆုံးသွားပါတယ်။ဒီမတိုင်ခင်ကအဲ့ဒီလူကို24နိုင်ကြာစောင့်ကြည့်ခဲ့ပေမဲ့ဘာမှအထူးခြားမှုမပြခဲ့ဘူးလို့ဘော့စတွန်ရဲတွေနဲ့ FBI ကပြောပါတယ်။အခုသေဆုံးသွားခဲ့တဲ့အကျန်းဖက်သမားလို့ယူဆရသူဘယ်သူဘယ်ဝါဆိုတာရဲကထုတ်မပြောပေမဲ့ဘော့စတွန်ဂလုပ်သတင်းစာနဲ့ American Islam ဆက်ဆံရေးကောင်စီကတော့သေဆုံးသူဟာ Usmar Rahim ဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။
Washington, the voice of America, the VOA.
နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ကိုညံဝင်းအောင်တို့ကကြီးညာသွားတာပါအခုတော့သတင်းဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရအောင်မြမအစိုးရကဖမ်းဆီးထားမိတဲ့ရွှေ့ပြောင်းနေထိုင်သူ900ကျော်ကိုတင်လာတဲ့14ပေါ်ပါလာသူဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုစစ်ဆေးလို့ရအောင်သူတို့ဘေးကင်းလုံခြုံတဲ့နေရာကိုစောင့်ရှောက်ခေါ်ဆောင်သွားတယ်လို့မြန်မာအာဏာပိုင်တွေကပြောပါတယ်ဒီအကြောင်း VOA သတင်းထောက် Steve Harmon ကဘန်ကောက်ကနေသတင်းပေးပို့ထားတာကိုကိုဇော်ဝင်းနိုင်ကတင်ပြသွားမှာပါ
ဆက်လီနဲ့လိုက်ပါလာပြီးလူမောင်ခိုးကူသူတွေကစွန့်ပစ်ထားခြင်းခံခဲ့ရတဲ့ရွှေ့ပြောင်းနေထိုင်သူ900ကျော်ကိုရင်းနဲ့အစားအစာတွေထောက်ပံ့ပေးထားကြောင်းနဲ့သူတို့တွေဟာဘင်္ဂလားဒေ့ရှ်ကိုပြန်သွားလို့ကြောင်းပြောတယ်လို့မြန်မာသမ္မတရုံးကပြောပါတယ်။အဲ့ဒီဆက်လီပင်လယ်ပြင်ထဲမျောနေတာကိုမြန်မာရေတပ်ကပြီးခဲ့တဲ့တောက်ကြနေ့မှာတွေ့ရှိခဲ့တာပါ။သူတို့တွေဟာမြန်မာနိုင်ငံကထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေလို့ယူဆရပြီးမလေးရှားနိုင်ငံဘက်ကဥတီသွားနေပုံရတယ်လို့ဆိုပါတယ်။လူမောင်ခိုကုမှုမှာဂျာဂန်နယ်မြေအဖြစ်အသုံးပြုနေတဲ့ထိုင်းနဲ့မလေးရှားနယ်စပ်တစ်လျှောက်မှာရှိတဲ့စခန်းတွေကိုလိုက်လံဖြိုခွင်းနေတာပိတ်ပစ်တာတွေဖိဖိစီစီလှုပ်လာနေတဲ့အတွက်လူမောင်ခိုကူးသူတွေကဒီရွှေပြောင်းနေထိုင်သူတွေကိုသူတို့ကိုစတင်ခေါ်ဆောင်လာတဲ့အန္တရာယ်များလာတဲ့နေရာအနီးမှာပဲစွန့်ပစ်ထားခဲ့ပုံရတယ်လို့အာရခန် project ညွှန်ကြားရေးမှူး Chris Lewa ကဘန်ကောက်မြို့မှာအင်္ဂါနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ
် My small little team which is based in Bangladesh have heard that some brokers are still collecting money for disembarking in Myanmar or Bangladesh.
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေလေပေါ်တက်လာတဲ့သူတွေအတွက်ပွဲစားတွေကပတ်စံတွေလိုက်တောင်းနေတော့မယ်လို့ဘင်္ဂလားဒေ့ရှ်မှာရှိတဲ့ချစ်မရဲ့အဖွဲ့ငယ်ကလေးကပြောပါတယ်။ဒါကြောင့်လှစီးပြီးတဲ့သူတွေပင်လယ်ထဲမှာရှိနေသေးတယ်ဆိုတာသိတာပါတယ်။ချစ်မထင်တော့ဆက်လီတွေဟာဘင်္ဂလားပင်လယ်အော်ထဲမှာရှိနိုင်ပါတယ်။သေတော့မသေးကြပါဘူး
။ရိုဟင်ဂျာနဲ့ဘင်္ဂလားဒေ့ရှ်ကထွက်ပြေးလာသူစုစုပေါင်း 9,600 လောက်နိုင်ငံပေါင်း၅နိုင်ငံကကမ်းခြေတွေကိုဆက်ကပ်လာတယ်လို့သူမရဲ့ NGO အဖွဲ့ဝင်တွေကစောင့်ကြည့်ကြောက်ယူထားတဲ့အစည်းအဝေးတွေအများသိရတယ်လို့ဆိုပါတယ်။ဒါကိုကြည်ချင်းအဖြစ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကထွက်ပြေးလာသူတွေထောင်နဲ့ချီပြီးပျောက်ဆုံးနေစေဖြစ်တယ်ဆိုတာကိုထင်ဟစေပါတယ်။ဗုဒ္ဓဘာသာအများစုကြီးဆိုတဲ့မြန်မာနိုင်ငံအတွင်းနေစရာအတိတ်ကြမရှိဘဲဖြစ်နေတဲ့ရိုဟင်ဂျာမွတ်စလင်တွေအရေးကိုလည်းနိုင်ငံတကာကအစောပိုင်းမှာတိတ်အာရုံမစိုက်ခဲ့ကြဘူးလို့ဆိုပါတယ်။ဒါပေမဲ့လွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းထိုင်းနဲ့မလေးရှားနိုင်ငံတွေကကမ်းခြေတွေကိုအတော်များများဆက်ရောက်လာနေတာနဲ့ထောင်ထဲချတဲ့သူတွေဟာလည်းပင်လယ်ထဲမှာရေနဲ့အစာအစာအနည်းငယ်နဲ့သာမျောနေတဲ့သူတွေကိုလည်းဘယ်နိုင်ငံကမှလက်ခံထားလို့စိတ်မရှိဘူးဆိုပြီးအကူအညီပေးရေးအဖွဲ့တွေကသတိပေးပြောဆိုနေတာဒီကြောင့်အခြေအနေဟာပြောင်းလဲလာနေပြီလို့ဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကလည်းအမေရိကန်နိုင်ငံကနာမည်ကြီးရုပ်ရှင်မင်းသားမက်ဒီလန်ဟာရခိုင်ပြည်နယ်စစ်တွေမြို့မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုတွားရောက်လည်ပတ်ခဲ့ပါတယ်။ရိုဟင်ဂျာတွေရဲ့အရေးဟာစိတ်မချမြေပေါ်ရာကြေကွဲပေါ်ရာကောင်းပြီးဖြည့်ရှင်းလို့ရနိုင်တဲ့လူတွေကဖန်တီးတဲ့ပြဿနာဖြစ်တယ်လို့ဘန်ကောက်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်
။ These people aren't living in camps because of some disaster, natural disaster. This is a humanitarian situation.
လူတွေကတဘာဝဘေးအန္တရာယ်ကြောင့်ဒုက္ခသည်စခန်းထဲမှာနေနေကြရတာမဟုတ်ပါဘူး။ဒါဟာလူတွေကဖန်တီးတဲ့တီးမခံနိုင်မှုအကြောက်တရားအတူရှင်တွဲနေထိုင်လူစိတ်မရှိမှုစာရတွေကြောင့်ဖြစ်ရတဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲပ
ါသူထံကိုရိုဟင်ဂျာအရေးတက်ကြွလှုပ်ရှားသူတွေကစာရေးပြီးအသနာခံလာတဲ့အတွက်စစ်တွေကဒုက္ခသည်စခန်းကိုသူတွားကြည့်ခဲ့တာလို့မက်ဒီလန်ကပြောပါတယ်အဆုံးသတ်မှာတော့သူတို့တွေဟာတိုင်းပြည်မဲ့သူတွေအဖြစ်ဆက်တည်ရှိနေလို့မရနိုင်တော့ဘူးလို့သူကပြောပါတယ်ဒီပဋိပက္ခပြည်လဲရေးအတွက်နိုင်ငံပေါင်းစုံပါဝင်တဲ့ဆွေးနွေးပွဲတစ်ခုပြီးခဲ့တဲ့တောက်ကြနေ့ကထိုင်းအစိုးရကလက်ခံကျင်းပပေးခဲ့ပေမဲ့လည်းတိုးတက်မှုတစုံတရာမရဘဲပြည်ဆုံးသွားခဲ့ပါတယ်ဒါပေမဲ့အခုလိုလူတွေရွှေ့ပြောင်းထွက်ပြေးနေရတဲ့ပြဿနာရဲ့အခြေခံစစ်မြေကိုဖြေရှင်းအပါအဝင်အာဆီယံနိုင်ငံတွေအကြားဒီကိစ္စကိုဆက်လက်ဆွေးနွေးကြဖို့ရှိနေပါတယ်။အစဉ်လာအားဖြင့်တခြားနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်လို့မရှိတဲ့မလေးရှားနဲ့အာဆီယံအဖွဲ့တို့ရဲ့ရှာရှာပါပါဖိအားပေးမှုတွေနဲ့မြန်မာအစိုးရရင်ဆိုင်နေရတယ်လို့လူသားချင်းစာနာမှုဆိုင်ရာမူဝါဒအဖွဲ့ကသုတေသီလီလီယန်ဖန်ကပြောပါတယ်။
ASEAN being such a consensus oriented mechanism it's quite difficult but at the same time there are more and more questions now even coming up from
ASEAN အဖွဲ့ဟာအားလုံးကတညီတညွတ်ထဲစုံဖြတ်ချက်ချတဲ့အပေါ်အခြေခံထားတဲ့အဖွဲ့ဖြစ်နေတော့တော်တော်တော့ခက်ပါတယ်ဒါပေမဲ့ data အတွင်းကဩစာရှိတဲ့အစစ်မြင့်ပုံကိုယ်တွေရအောင်တဖြည်းဖြည်းနဲ့မေးခွန်းထုတ်တာတွေရှိနေပါပြီဥပမာအရင်တိုင်းမိခေါင်းဆောင်ဟောင်းတွေနိုင်ငံသားရေးဝန်ကြီးတွေကအခုလိုလူအခွင့်အရေးချိုးဖောက်မှုကြီးတွေဖြစ်ပေါ်နေတဲ့အချိန်ဝင်ရောက်မဆွတ်ဖက်ရေးဆိုတဲ့မူဝါဒဟာအလုံးမဖြစ်တော့ဘူးလို့ပြောလာနေကြပါပြီ
။ဒ တိုင်းပြည်မဲ့ဖြစ်နေတဲ့ရိုဟင်ဂျာတွေကိုခွဲခြားဆက်ဆံခြင်းမလုပ်ဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားကလည်းတနင်္လာနေ့တုန်းကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကဒီမိုကရေစီအသွင်ကူးပြောင်းမှုအောင်မြင်ရေးအတွက်ဒါဟာအရေးကြီးတဲ့အချက်ဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ်။ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေကိုယာယီနေထိုင်ခွင့်ပေးထားတဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုသမ္မတအိုဘားမားကချီးကျူးစကားပြောကြားလိုက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့လည်းရိုဟင်ဂျာတချို့ကိုလက်ခံပေးမယ်လို့ပြောပါတယ်။ရိုဟင်ဂျာတွေအိမ်နဲ့အတူဆက်လေတွေနဲ့ထွက်ပြေးလာကြတဲ့အထက်က၃ပုံ၂ပုံကနေထွက်ဝက်လောက်ရှိတဲ့အရေးအတွက်ဟာမလေးရှားနဲ့တခြားနိုင်ငံတွေမှာအလုတ်ကန်အခွင့်ကောင်းရနိုင်ရေးအတွက်ထွက်ပြေးလာကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလည်းပါဝင်ပါတယ
်။ကိုစော်ဝင်းလိုင်းပြောပြသွားတာပါ။တစ်ဆက်ထဲမှာပဲဒေတာအတွင်းပြဿနာတရဖြစ်လာနေတဲ့လေစီးပြေးဒုက္ခသည်တွေကိစ္စနဲ့အနီးကပ်လေ့လာသတင်းယူနိုင်ဖို့အတွက်ရခိုင်ပြည်နယ်ကိုရောက်နေတဲ့ VOA ဌာနမှဦးတန်းလွင်ထွန်းနဲ့အဖွဲ့ဟာမနေ့ကမွတ်စလင်ရွာတွေအများစုရှိတဲ့မောင်တော်မြို့ကိုရောက်ခဲ့ပါဗျ။အဲ့ဒီမှာတော့မြမရေတက်ကထိမ့်သိမ့်ခေါ်ဆောင်ခဲ့တဲ့လေစီပြေဒုက္ခတွေ200ကျော်တချို့နဲ့တွေ့ဆုံမေးမြန်းခွင့်တွေရခဲ့ပါဗျ။မနေ့ကခရီးစဉ်နဲ့ပတ်သက်လို့ကိုတောင်းညွန့်ဦးကဆက်သွယ်မေးမြန်းရမှာဦးတန်းလွင်ထွန်းကအခုလိုစတင်ဖြေကြားထားပါတယ်ရှင်
။ဟုတ်ကဲ့အခုကျွန်တော်တကယ်တမ်းရောက်နေတဲ့နေရာကတော့ဒီရခိုင်ပြည်နယ်ရဲ့နယ်စပ်ပြောရမယ်ဆိုလို့ရှိရင်အခုကျွန်တော်နောက်ထပ်ကနားလန်လောက်လမ်းကနေဆိုရင်ပဲဘင်္ဂလားဒေ့ရှ်နေတဲ့ကိုဝင်သွားတဲ့တထားပေါ်ရောက်နေရပဲနေရာကိုပြောရမယ်ဆိုရင်တော့တောင်ပြိုလက်ဝဲမြို့လို့ခေါ်တဲ့နေဆက်မြို့လေးကိုရောက်နေရပါမောင်းတော်ကနေပြီးတော့34မိုင်กว่าတယ်ဆိုပေမဲ့လမ်းတော်တော်လေးကိုကျန်းလာတောင်းစုစုပေါင်း2နာရီကျွဲ3နာရီလောက်ကားမောင်းလာရပါတယ်အဲ့ဒီမှာကျွန်တော်တို့ဒီမကြီးခဲ့တဲ့21ရက်နေ့တုန်းကပင်လယ်ပြင်မှာတွေ့ရှိပြီးတော့ထိမ့်သိမ်းထားတဲ့လေစီးပြေး200ပေါ့နော်200ကဘင်္ဂလားဒေ့ရှ်နိုင်ငံကားလို့ဆိုတဲ့အတွက်သူတို့ကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ပို့ပေးရေးလက်ခံထားရှိထားတဲ့နေရာဖြစ်ပါတယ
်။သူတို့ရဲ့ဒီကျမ်းမာရေးအနေထားသူတို့ရဲ့လူမှုစောက်ရှောက်ရေးအနေထားအဲ့မှာရှိနေတာဘယ်လိုရှိပါလဲခင်ဗျာဘယ်လိုမြင်ရပါလဲ
။သူတို့စုစုပေါင်း200လောက်ကသူတို့ကိုအဆောင်နှစ်ခုနဲ့ခွဲထားပြီးတော့သူတို့ရဲ့ကြော်ကြားချက်အရာကတော့သူတို့ကိုဒီဘက်မှာကောင်းကောင်းမွန်မွန်စောက်ရှောက်ထားပါတယ်။မြန်မာအနာပိုင်းတွေကိုကျေးဇူးတင်ပါတယ်လို့သူတို့ပြောပါတယ်။သူတို့အနေနဲ့လည်းကျွန်တော်တို့လာပြီးသူတို့ကိုတွေ့တဲ့အတွက်တော်တော်လေးဝမ်းသာပါတယ်။ဝမ်းသာတဲ့အပြင်ကိုဒီမီဒီယာကနေပြီးတော့တစင်သူတို့ကတကယ်တမ်းကြားလို့ရှိရင်ဘင်္ဂလားဒေ့ရှ်နိုင်ငံကလာတာပါ။သူတို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအမြန်ပြန်ပို့ပေးရေးပဲအမြန်တင်ရောက်ပေးရေးပဲကူညီကြပါဆိုပြီးတော့တချို့ဆိုလည်းငိုယိုပြီးကြောက်ရအောင်ရှိပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ပို့မယ်ဆိုတဲ့အနေအထားမှာညှိနှိုင်းမှုရောဘယ်လိုများရှိပါလဲခင်ဗျာ
။ကျွန်တော်ဒီခေတ်ကတော့ပြီးခဲ့တဲ့26ရက်နေ့ကဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကောင်စီဝင်တွေသူတို့ကိုလာကြည့်တယ်။ကျွန်တော်တို့နေတဲ့အခါမှာအများစုကလည်းသူတို့ရဲ့နာမည်သူတို့ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလိပ်စာဒါတွေသူတို့ပြောကြားသွားတယ်ဆိုတော့ခုဘက်မှာတစ်ဖက်ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒါဒီအချက်လက်တွေကိုစီစစ်ရအောင်လို့ယူဆရပါတယ်အဲ့ဒါမျိုးတွေအကုန်လုံးမှန်ကန်ကြောင်းသိကြပြီဆိုလို့ရှိရင်တော့အမြန်ပြန်ပို့ဖို့ပဲတောက်ကြမှာပါ
တကူထားထားတာကဒုက္ခသည်စခန်းလားသူတို့ကဘယ်လိုပုံစံမျိုးထားထားတာလဲခင်ဗျအ
ဲဒုက္ခသည်စခန်းမဟုတ်ဘူးခင်ဗျဒီတောင်ကျိုးလေဝဲမြို့မှရှိတယ်ဟိုအဆောက်အဦလေးပေါ့နော်အဲ့ဒီမှာနှစ်ခုမှခွဲပြီးတော့သူတို့ထားတာပါအဲ့တော့ဒေတာမှာရှိနေတဲ့ဘင်္ဂလီမွတ်စလင်ကျေးရွာတွေကနေပြီးတော့တချို့ကလည်းကျူးမေးဆောက်ရှောက်ထားပါတယ်အစာရည်စာပို့တယ်အကောင်လုံးကူညီပေးနေကြတာလည်းရှိပါတယ်ဒါပေမဲ့သူတို့ကတော့ဟိုအပြင်ထွက်ခွင့်တော့မရှိဘူးပေါ့လေ
အကိုသောလွန်ထုံအခုသွားတဲ့လမ်းခီးတစ်လျှောက်ပေါ့တွေ့ရတဲ့အနေထားရွာလေးရဲ့အနေထားနောက်ဘယ်လိုလူမျိုးတွေနေလဲအဲ့ဒါလေးလည်းရှင်းပြပါဦ
းစစ်တွေမှာတော့တကယ်တမ်းကတော့အများစုကမြို့ထဲမှာကရခိုင်မျိုးတွေပဲများပါတယ်ဒါပေမဲ့ဒီမနေ့ကကျွန်တော်တို့သွားခဲ့တဲ့အောင်မင်္ဂလာရက်ွက်ကလေးမှာတော့ဆိုအရင်သူတို့ခေါ်တော့ဗျာဟိုနှုတ်ကျိုးနေတဲ့ခေါ်တော့သူတို့ကတော့အောင်မင်္ဂလာရက်ွက်ကကလားရက်ွက်ပေါ့မွတ်စလင်တွေပါတယ်အများစုကတော့ဒီဘက်မှာတော့အစိုးရကတော့ဘင်္ဂလီလို့ခေါ်တယ်အဲဒီထဲမှာသူကျွန်တော်တို့စကားပြောခဲ့တဲ့လူတွေကတော့ရိုဟင်ဂျာဆိုပြီးတော့သူတို့ပြောပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ကတော့ဟိုကျွန်တော်အနေနဲ့ကတော့အခုလောလောဆယ်ကဒီမွတ်စလင်တွေရွာရခိုင်ရွာလို့ပဲသုံးနေပါတယ်ဒီအချိန်မနေမှာတော့လေအဲ့တော့အဲ့ဒီကနေပြီးတော့ကျွန်တော်တို့ဟိုတင်မောနဲ့ထွက်လာခဲ့တဲ့လမ်းတစ်လျှောက်မှာမောင်းတော်ကိုတင်မောနဲ့သူစုပေါင်းအများတင်မောနဲ့ပေါ့နော်၃နာရီလောက်ဟောပါလေတလျှောက်မှာတော့များသောအားဖြင့်ကျွန်တော်တို့ဒီမွတ်စလင်ရွာတွေအများဆုံးတွေ့ရတာရှိပါတယ်အလားတူပဲဘူးတီတောင်မှာစိုက်တော့လေဘူးတီတောင်မြို့မှာတော့ရခိုင်လူမျိုးရခိုင်တိုင်းရင်းသားကတော့30ရာခိုင်နှုန်းတော့ရှိတယ်80ရာခိုင်နှုန်းတော့ကဒီမွတ်စလင်တွေဖြစ်တဲ့တို့ပြောပါတယ
်သူတို့အခုအသုံးလုံးအရဘင်္ဂါလီလို့ရိုဟင်ဂျာလို့တုံးနေကြတာရှိတော့ဒီအတိုင်းဝန်းတစ်ခုနဲ့တစ်ခုကဘယ်လိုခေါ်ကြလဲဘယ်လိုတတ်မှတ်နေကြလဲခင်ဗျဟ
ုတ်ကဲ့ဒီတက်နာတော်တော်ကြီးပါတယ်တစ်ဖက်တစ်ဖက်ဟိုဒီကိစ္စမှာကဟိုတချို့တွေကလည်းသူတို့ကိုသူတို့ရိုဟင်ဂျာလို့ပြောတယ်ပေါ့နော်ဒီရခိုင်တိုင်းရင်းသားတွေရောမြန်မာအစိုးရကလည်းသာရောဒါရိုဟင်ဂျာဆိုမရှိဘူးရိုဟင်ဂျာဆိုပြီးတော့လက်မခံကြဘူးပေါ့နော်သူတို့ကိုမွတ်စလင်တွေသူတို့ကိုဒီဘင်္ဂလားဒေ့ရှ်ဘက်ကလာခဲ့ဘင်္ဂလီတွေဆိုပြောပဲညှို့ညွှန်းလိုပါတယ်ရင်းနှုံးကဆိုရင်တော့အတုံးတုံးရဆိုရင်ကလားတွေလို့ခေါ်တာပေါ့နော်ဒီကလားဆိုတဲ့အတုံးတုံးကတော့ရိုင်းဆိုင်တယ်ဆိုပြီးတော့ဟိုမတုံးကြတော့ပါဘူး အဲ့တော့ဒီနေရာမှာကျွန်တော်တို့အနေနဲ့လည်းဒီဒီလောက်ကြီးကိုဟိုနိုင်ငံရေးအရအကျိနဲ့ငင်းခုန်ဖြစ်နေတဲ့နေရာမှာကျွန်တော်တို့တင်းတောက်တွေအနေနဲ့ကိုရှိထားတဲ့ကိုတိထားတဲ့ဒီအကန့်အသတ်နဲ့ပဲရှိတဲ့ဘူးဒုဒလေးနဲ့ဝင်ပြီးတော့ဂျာရီကနေတစ်ခက်အသုံးနှုံးတစ်ခုကိုဝင်ပြီးသုံးဆွဲပေးစရာတောင်းမရှိဘူးပေါ့လေအဲ့တော့လောလောဆယ်အားဖြင့်တော့ဒါမှမဟုတ်ကျေးရွာတွေအဲနောက်ပြီးတော့ဒီဘက်မှာရှိနေတဲ့ဘင်္ဂလားဒေ့ရှ်ဘက်ကလာတဲ့လူတွေဒါမှမဟုတ်လို့ရှိရင်လည်းရခိုင်ကျေးရွာတွေဒီလိုအသုံးနှုံးနေပဲနဲ့ပဲကျွန်တော်ဒီနေ့သင်လျော်သလိုသုံးသွားဖို့ပဲရှိပါတယ်အဲဒီကိစ္စကိုလည်းကျွန်တော်တို့ဟိုနောက်ပိုင်းကြာလို့ရှင်တော့ခြေခြေမြေမြေကျွန်တော်တို့သတင်းတပ်ပုနိုင်တယ်လို့ယူဆပါတယ်ခင်ဗျာ
ကိုတောင်းညွန့်ဦးကဥတန်းလွင်ချုံကိုဆက်တွေ့မေးမြန်းထားတာကိုနားဆင်ခဲ့ရပါအခုတော့တရုတ်မြန်မာနယ်ဆက်ဘက်ကအခြေအနေတွေကိုကြည့်ရအောင်တရုတ်မြန်မာနယ်ဆက်အနီးယူနန်ပြည်နယ်ဒေသအတွင်းမှာတရုတ်ပြည်သူလွတ်မြောက်ရေးတပ်ရဲ့ဝေဟင်နဲ့မြေပြင်ပူးတွဲစစ်ရေးလေ့ကျင့်မှုတွေကိုမနေ့ကစတင်လိုက်ပါပြီမြန်မာတပ်နဲ့ကိုကန့်တက်ကြားနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဖြစ်ပြင်းထန်တဲ့နောက်ပိုင်းမှာတရုတ်မြေနယ်ထဲကိုလက်နက်ကြီးကျခဲ့တာအတွက်ကြောင့်တရုတ်နိုင်ငံသားအချို့သေဆုံးခဲ့ရတယ်လို့နယ်စပ်လုံခြုံရေးထိခိုက်ခဲ့ရတယ်လို့တရုတ်အစိုးရဘက်ကပြောပါတယ်။အပြည့်အစုံကိုမဆုမုံကစုစည်းတင်ဆက်ထားပါတယ်ရှင်။
မြန်မာနိုင်ငံနဲ့နယ်စပ်တရုတ်နိုင်ငံယူနန်ပြည်နယ်အနောက်တောင်ပိုင်းမှာတရုတ်ပြည်သူလွတ်မြောက်ရေးတပ်မတော် PLA ကနေဝေဟင်နဲ့မြေပြင်ပူးတွဲစစ်ရေးလေ့ကျင့်မှုတွေနဲ့ပတ်သက်လို့တရုတ်ဆိုရဘက်ကမြန်မာဆိုရဘက်ကိုနှစ်နိုင်ငံဆက်ဆံရေးတန်တမန်လှုပ်ထုံးလုပ်နည်းနဲ့အညီကြိုတင်အကြောင်းကြားထားတယ်လို့သိရပါတယ်။နှစ်နိုင်ငံစစ်ရေးလေ့ကျင့်မှုတွေလှုပ်တိုင်းတိနေရနေ့ရက်အတိအကျနှစ်ဖက်ကြိုတင်အကြောင်းကြားမှုတွေလုပ်ပါတယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစောထေကပြောပါတယ်။
2015မတ်လမှာတခါလှုပ်တယ်အဲ့လိုပဲ live fire လုပ်တယ်အဲ့ဒါလည်းကျောင်းတော်ကိုကြိုးပြောတယ်။နောက်အခုတခါလုပ်နေတာလည်းပတ်သက်ပြီးတော့လည်းကြိုးပြင်းပြီးတော့အတူတူလို့ပြရတယ်ပေါ့နော်။အလားအပြီးပဲကျွန်တော်တို့ကလုပ်တဲ့ live fire exercise အပေါ်မျိုးလုပ်တာရှိတယ်။အထူးသဖြင့်ကျွန်တော်တို့လီတောင်းအလုပ်ကြတာ။အဲ့ဒီနဲ့ပတ်သက်လို့ကျွန်တော်တို့ကဒီဘက်ကိုကြိုးတင်ပြီးတော့အပြီးပြီးအကြောင်းကြားရရှိတယ်။အကြောင်းကြားတဲ့အခါမှာကျွန်တော်တို့ကလက်လောင်နဲ့ပဲတက်တူကြည့်ပွဲတောင်းကြည့်ပေါ့။အဲ့ဒီနေရာနေပဲနေရာအတွင်းမှာကျွန်တော်ဗန်နီဘယ်ရဲ့မှာတောက်မယ်ဆိုတာမျိုးအပြီးပြီးလေးရှိတယ်။အဲ့တော့ဒါကဘာလို့ချင်းချင်းကြပါတော့ဒီလိုမျိုးလုပ်နေခိစားနေပတ်သက်ပြီးတော့ဟိုလုံထုံးတော်နေနေဒီအပြီးပြီးမှလုပ်တဲ့ဟာတစ်ခုဖြစ်တယ်
ကြည်စစ်တင်တဲ့ပြစ်ခတ်လေ့ကျင့်မှုတွေနဲ့ပတ်သက်လို့နိုင်ငံနယ်ဆက်လုံခြုံရေးနဲ့နယ်မြေတည်ငြိမ်အေးချမ်းရေးအတွက်နယ်မြေကျော်လွန်ကြရောက်တာတွေမဖြစ်အောင်လို့မြန်မာဘက်ကလည်းကြိုတင်ပြင်ဆင်တင်တာတွေပြင်ဆင်ထားတဲ့အတွက်နယ်ဆက်နေပြည်သူတွေလုံခြုံရေးစိုးရိမ်စရာမရှိပါဘူးလို့နိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစောထေကပြောပါတယ်။နယ
်ဆက်တွေကတည်ငြိမ်ရေးအေးချမ်းရေးဆိုတော့ကျွန်တော်တို့နိုင်ငံသဘောတူညီချက်တွေရှိပါတယ်။အဲ့ဒီတိုင်းတုတ်တဲ့အတွက်သူ့ဘက်ကသူ့နယ်ထဲမှာဆက်ကျူတွေကိုလုတ်တဲ့အခါမှာကျွန်တော်တို့ဘက်ကိုချိုးတင်အပြစ်ပေးတာလေသူလုံးဝနေရာလေးပြီးတော့ဟောကြေညာတာလေဒါမျိုးတွေတုတ်တဲ့အတွက်ဒီထိတဲ့မှုမရှိပါဘူးเนาะဒီဘက်ကိုကျွန်တော်တို့ကြောက်ဒါမျိုးတွေမရှိအောင်ကျွန်တော်တို့ဘက်ကဒေသခံတွေတပီပေးပြီးတော့ကျွန်တော်တို့ဘက်ကတချို့လုတ်တင်လုတ်တဲ့အပြစ်ဆင်မှုတွေတော့တော်မယ်တိုးတော့ဒါနဲ့လုတ်လို့ဆိုတော့အရင်ဟိုတိတ်ပြီးတော့ဆွဲပြီးတော့လည်းမရှိပါဘူး
တရုတ်မြန်မာနယ်စပ်အနီးကိုကန့်ဒေသထဲမှာမြန်မာစစ်တပ်နဲ့ကိုကန့်တပ်တို့ကြားပြင်းပြင်းထန်ထန်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံဘက်ထဲအထိလက်နက်ကြီးကြီးကြားရောက်မှုတွေဘုံးစံကြားရောက်တာတွေရှိခဲ့တဲ့အတွက်တရုတ်အစိုးရဘက်ကမြန်မာအစိုးရဘက်ကိုသတိပေးပြောဆိုမှုတွေလုပ်ပြီးတဲ့နောက်မှာပဲတရုတ်ဘက်ကဒီစစ်ရေးလေ့ကျင့်မှုကိုလှုံ့ဆော်ခဲ့တာပါတရုတ်စစ်တပ်တွေရွှေ့ပြောင်းသွားလာနေရာယူတာကင်းထောက်တာတိုက်ခိုက်မှုစွန့်ရည်စုဖွဲ့မှုနဲ့ပြည်သူစစ်ထောက်ကူမှုတွေကိုစမ်းသပ်ဖို့ဒီစစ်ရေးလက်ချက်မှုကရည်ရွယ်ပါတယ်လို့ PLA Chamdu စစ်ဘက်ကွက်ကဲမှုဌာနကတရုတ်ဗိုလ်မှူးကြီး Tom Jibin ကပြောပါတယ်ဒီလိုစစ်ရေးလက်ချက်နာဟာပူးတွဲစစ်ဆင်ရေးစွန့်ရည်တွေပို့ပြီးတော့ကောင်းလာစေဖို့ထိရောက်တဲ့နည်းလမ်းဖြစ်ပြီးတော့နိုင်ငံနယ်နိမိတ်နဲ့ဝေဟင်ပိုင်နက်ကိုကာကွယ်ဖို့ပြည်သူလူထုရဲ့အသက်အိုးအိမ်စီစဉ်ကိုကာကွယ်ဖို့လိုအပ်တဲ့လုပ်ငန်းဖြစ်တယ်လို့ဒုဗိုလ်မှူးကြီးကဆိုပါတယ်။ဒီစစ်ရေးလက်ချက်မှုမှာလေတပ်အမြောက်တပ်လေကြောင်းကာကွယ်ရေးတပ်ကြီးတပ်ဒုံးကြီးနဲ့ရေဒါတပ်တွေအပြင်ဒေသဆိုင်ရာတရုတ်ကွန်မြူနတီပါတီနဲ့အုပ်ချုပ်ရေးဌာနတွေနိုင်ငံတော်ကာကွယ်ရေးဆိုင်ရာဌာနတွေနဲ့ပြည်သူစစ်တွေလည်းပါဝင်ပါတယ်။မြန်မာဘက်ကစစ်ရေးတင်းမာမှုတွေကြောင့်တရုတ်ဖက်ချမ်းမှာတရုတ်ပြည်သူလူထုအတွက်လုံခြုံရေးစိုးရိမ်ရတဲ့အနေအထားနဲ့ပတ်သက်လို့တရုတ်စိုးရရဲ့ကင်တွေဖြည့်ရှင်မှုတွေကိုပြည်သူတွေကမေးခွန်းထုတ်လာတဲ့အတွက်ဒီလိုမျိုးတရုတ်ဘက်ကစစ်အင်အားပြလေ့ကျင့်မှုတွေလုပ်တာဖြစ်တယ်လို့တရုတ်မြန်မာဆက်ဆံရေးအကဲခတ်ဒေါက်တာလာကျော်စောကသုံးသပ်ပါတယ
်။ဗမာတပ်မတော်ကပြစ်ခဲခတ်ဟဲကတော်တော်ဆိုးတယ်။တရုတ်ဘက်ကလည်းဟိုတလောကလူသေးတဲ့အပြင်သူတို့သတိပေးထားတဲ့အပြင်ကိုထတ်ကြတာတွေရှိတယ်။နေမြန်ဘုံကျဲတဲ့ဘုံရောရိုးရိုးအမြောက်ကပြစ်တဲ့ဟာရောကြီးစံရောကြတယ်။ဒီဘက်မှာရှိတဲ့တရုတ်ပြည်သူလူထုကသူတို့ဆိုးရကိုသူတို့တောင်းဆိုတာပေါ့။ဟိုဗလဲသူတို့ကာကွယ်ဖို့ပေါ့မတော်တဆထကြလာရင်ထပ်သွင်းဘယ်လိုဖြစ်မလဲဗလဲပြောလို့တရုတ်အစိုးရကအခုအဲ့ဒီဟိုနေစီးရေးလေးချင်းကနေလောက်ရတာ ဗမာအစိုးရကအဲ့လိုရန်စတယ်လို့တစ်ချက်တစ်ချက်လောက်တာရှိတယ်အဲ့ဒါတွေကိုသူတို့ပြန်တုံ့ပြန်လာနေသူပဲဒီဘက်အဲ့ကျွန်မကြားတာတော့နော်အဲ့ဒီတရုတ်ပြည်ဘက်ကမှကင်းလှည့်နေတဲ့ကားတန်းတွေပါတွေကိုဗမာပြည်ဘက်ကနှမ်းနှမ်းဖြစ်တယ်လို့ပြောတယ်တရုတ်ကလည်းအဲ့ဒါကိုတော့မကြခဏဟိုကန့်ကွက်တာတွေပါတွေတော့လုပ်ပါတယ်ဒါပေမဲ့ကြည့်ရတာပြောမရဘူးနဲ့တူတယ်အဲ့ဒါကြောင့်အခုကြီးလေတာကောအဲကုန်းတက်ကအကြီးကျယ်ဝင်ပြစ်ငါလို့ကြပါပဲ
အခုလိုမျိုးတရုတ်ဘက်ကစည်ရေးလက်ကျင့်မှုတွေကျင်းပလိုက်ချိန်ကနေစလို့စည်ရေးလက်ကျင့်မှုစနေတဲ့အချိန်အထိတရုတ်မြန်မာနယ်စပ်အနီးကိုကန်ဒေသထဲမှာနှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားနေတဲ့စည်ရေးတင်းမာမှုကတော့အရှိန်တန့်သလောက်ဖြစ်သွားတယ်လို့ကိုကန်တက်ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကပြောပါတယ်တရုတ်မြန်မာနယ်စပ်အနီးမြန်မာတပ်နဲ့ကိုကန်တပ်အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့အကြားစစ်ရေးတင်းမာမှုတွေကြောင့်စစ်ပြေးဒုက္ခတွေအများအပြားတရုတ်နယ်စပ်ဘက်ကိုထွက်ပြေးတင်းချောင်နေကြရတယ်လို့တရုတ်မြန်မာနယ်စပ်မှလည်းလုံခြုံရေးတွေတင်းကျပ်ချထားတဲ့အနေအထားဖြစ်ပါတယ်ရှင်
။မဆုမွန်ပါရှင်။ဘာသာသာနာညှိုးနှွမ်းစေမှုဆိုတဲ့ပုံမှန်ကိုမြန်မာနိုင်ငံမှာအမြန်ဆုံးပယ်ဖျက်ဖို့လိုပြီးလို့ Amnesty International လူအခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုပြန်ကြားရေးအဖွဲ့ဝင်ဟောင်းစာရေးဆရာထိန်နှင်းဦးကိုခုလိုပုံမှန်နဲ့ထောင်တန်းနှစ်နှစ်ချမှတ်လိုက်တာကြောင့် AI အဖွဲ့ကတောင်းဆိုလိုက်တာဖြစ်ပါတယ်။ကိုညံဝင်းအောင်ကတင်ပြထားပါတယ်ရှင်
။စာရေးဆရာထိန်နှင်းဦးဟာပြီးခဲ့တဲ့2014ခုနှစ်အောက်တိုဘာလကချောင်းဦးမြို့နယ်သုံးမန်လကျေးရွာမှာလုပ်တဲ့စာပေဟောပြောပွဲအတွင်းဘာသာရေးဆိုင်ရာအငင်းပွားပွဲဝေဖန်ဟောပြောခဲ့တာကြောင့်ဆိုပြီးချောင်းဦးမြို့နယ်လူဝင်မှုကြီးကြပ်ရေးဌာနဦးစီးမှုဦးဦးထွန်းခိုင်ကတရေလိုအဖြစ်နဲ့ပုံမှန်295ကာကြီးဘာသာသာသနာညှိုးနှွမ်းစေမှုပုံမှန်298ဘာသာသာသနာကိုစော်ကားပုတ်ခတ်ပြောဆိုမှုတွေနဲ့တရားစွဲဆိုခဲ့တာပါတရားရုံးကြီးမောင်းအကြိမ်20လောက်ရင်ဆိုင်ရပြီးချောင်းဦးမြို့နယ်တရားရုံးကဦးထင်လင်းဦးကိုဇွန်လ2ရက်အင်္ဂါနေ့မှာအမိန့်ချရမှာတော့ပုံမှန်295ကာကြီးနဲ့သာအလုတ်ကျန်းနဲ့ထောင်တန်းနှစ်နှစ်ချမှတ်လိုက်တာဖြစ်ပါတယ်။ဘာသာသာသနာညှို့နှံ့စေမှုပုံမှန်နဲ့စာရေးဆရာထင်လင်းဦးအပေါ်တရားစီရင်ပုံတွေကိုကြည့်ရင်မြန်မာနိုင်ငံမှာဒီပုံမှန်တွေကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်စွာယုံကြည်မှုကိုထိခိုက်နေတာကြောင့်ဒီလိုဥပဒေပုံမှန်မျိုးကိုပယ်ဖျက်ဖို့AI အပီပီဆိုင်ရာလူအခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ကြောင်း AI အဖွဲ့ရဲ့အာရှပစိဖိတ်ဒေသဆိုင်ရာသတင်းပြန်ကြားရေးအရာရှိ Mr. Olaf Bloombergs က VOA ကိုပြောပါတယ
် Myanmar still continues to rely on a range of oppressive laws to lock up people who simply do nothing but
လူခွင့်ရေးလှုပ်ရှားသူတွေလွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေအပေါ်ဖြစ်နေတဲ့ဥပဒေတွေကိုမြန်မာနိုင်ငံမှာအခုချိန်ထိအသုံးပြုနေဆဲဖြစ်ပါတယ်အခုဆုံးဖြတ်လိုက်တဲ့အမှုကိုကြည့်ရင်ဘာသာရေးကိုစော်ကားတယ်ဆိုပြီးတော့အကြောင်းပြလိုက်တာကိုတွေ့ရမှာပါဒါဟာဖိနှိပ်မှုတစ်ခုသာဖြစ်ပါတယ်ဒါကြောင့်သာသနာညှိုးနှွမ်းစေမှုပုံမှန်ကိုပယ်ဖျက်ပေးဖို့တောင်းဆိုရတာပ
ါပြီးခဲ့တဲ့နှစ်တွေအတွင်းမြန်မာနိုင်ငံမှာအစွန်းရောက်တန်ဃာတော်အုပ်စုတွေပေါ်ပေါက်လာပြီးဦးထင်လင်းဦးရဲ့ဘာသာရေးဆိုင်ရာဟောပြောချက်တွေလူမှုမီဒီယာကွန်ရက်တွေပေါ်မှာပေါ်ထွက်ခဲ့ပြီးနောက်ပိုင်းအဆိုပါအစွန်းရောက်တန်ဃာတော်အုပ်စုတွေရဲ့တွန်းအားပေးမှုကြောင့်စာရေးဆရာထင်လင်းဦးကိုတရားစွဲဆိုလာရတာဖြစ်တယ်လို့AI အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မုံရွာအချင်းထောင်မှာ6လနီးပါးကြာဖမ်းဆီးအထိန်းသိမ်းခံခဲ့ရတဲ့စာရေးဆရာထင်လင်းဦးကိုထောင်ဒဏ်2နှစ်ချမှတ်ခဲ့ပေမဲ့သူ့ကိုချုပ်နှောင်ထားတဲ့6လကိုတော့ရှော့ရက်အဖြစ်ပေးတဲ့အတွက်သူဟာထောင်ထဲမှာတစ်နှစ်ခွဲဆက်နေရမှာဖြစ်ပါတယ်။ဒါပေမဲ့ဦးထင်လင်းဦးဟာတရားရုံးကစူးစဲသလိုအပြစ်မရှိတာကြောင့်သူ့ကိုချွင်းချက်မရှိအ мян ပြန်လွှတ်ပေးဖို့လိုတယ်လို့ AI အပီပီဆိုင်ရာလူအခွင့်ရေးအဖွဲ့ကြီးကတောင်းဆိုကြောင်း Mr. Blombish ကပြောပါတယ်။
Tindin U will now have to spend 2 years in prison doing hard labor simply for delivering a speech in which she essentially called for
မတူကွဲပြားတဲ့ဘာသာရေးတရားတွေကြားလေးစားမှုရှိတဲ့လို့ဟောပြောမိုံနဲ့စာရေးဆရာထင်လင်းဦးကိုအခုလိုအလုတ်ကျန်းတဲ့ထောင်ဒဏ်2နှစ်ဘလို့မှမချမှတ်တင်ဘူးလို့မြင်ပါတယ်သူ့ကိုချွင်းချက်မရှိအ мян ဆုံးပြန်လွှတ်ပေးဖို့ကျွန်တော်တို့ AI အဖွဲ့ကတောင်းဆိုလိုက်ပါတယ်
တရားရုံးရဲ့အမိန့်နဲ့ပတ်သက်လို့လာမယ့်ရက်ပေါင်း30အတွင်းအထက်တရားရုံးအထိအယူခံဝင်သွားမယ်လို့မိသားစုဝင်တွေနဲ့ဦးထင်လင်းဦးရဲ့ရှေ့နေကပြောဆိုပါရယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန် ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင် VOA American အတန်က2015ခုနှစ်ဇွန်လ3ရက်ဗုဒ္ဓဟူးနေ့မနက်ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်အတန်လွင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 30နဲ့40 50 line meter 190တို့ကပါတိုးချဲ့ထုတ်လွှင့်နေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့ကမ္ဘာမီဒီယာတွေထက်မြန်မာအကြောင်း American Indian တို့အင်္ဂလိပ်စာသင်ခန်းစာတွေနဲ့အတူဓာတ်ရိုက်လေး line အစီအစဉ်မှာတော့နိုင်ငံရေးအပြောင်းလဲတွေကြောင့်အစိုးရနဲ့အတိုက်ခံတွေကြားဘသူကနေရာပိုရပါသလဲ
စနစ်နောက်ပိုင်းတက်လာတဲ့အစိုးရကပြောနေတာကတော့ဒီနိုင်ငံရေးရပေါ့လေဒါဆေးဆိုးရအုပ်ချုပ်တာမကောင်းခဲ့ဘူးတော့ဒီမိုကရေစီနဲ့လူ့ခွင့်ရေးကိုပြောင်းလဲရမယ်ဒီအပြစ်ခက်ရဲ
့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအပြည့်အစုံကိုပြန်လည်နားဆင်ရမှာပါအခုအရင်ဆုံးကမ္ဘာမီဒီယာတွေထဲကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကိုမူလဆောင်းပါရှင်ရဲ့အာဘော်မပြတ်ဦးကျော်စံသာကစူးစေးတင်ဆက်ထားတာကိုနားထောင်ရအောင်ရှင်
တရုတ်ပြည်သူလူမျိုးရေးတက်မတော်မြန်မာနေဆက်မှာစီရေးဆက်တင်လေ့ကျင့်ဆွဲခေါင်းစဉ်နဲ့ယွန်ယုကလမ်ရေးတဲ့ဆောင်းပါးကို Global Times ကဥစွာတင်လို့တင်ပြလိုပါတယ် PLA လို့ခေါ်တဲ့တရုတ်ပြည်သူလူမျိုးရေးတက်မတော်ဟာကြီးလေပူပေါင်းဆက်ဆင်တရက်ကိုတရုတ်နိုင်ငံအနောက်တောင်ဘက်ယွန်နန်နယ်မှာအင်္ဂါနေ့ဆက်တင်ကျင်းပပါတယ်လေရင်ပြန်သန်းမှုအမြောက်ပြတ်ခတ်မှုလေကြောင်းကာကွယ်ရေးကြီးတဲ့ဒုံးကြီးရေဒါတပ်ဖွဲ့တွေပါဝင်ကြမှာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်ကွန်မြူနတီပါတီရဲ့ဒေသပါတီကော်မတီဝင်တွေဒေသအစိုးရတွေကာကွယ်ရေးဌာနနဲ့ပြည်သူစစ်တို့ပါဝင်တယ်လို့လည်းရှင်ဟသတင်းဌာနကဖော်ပြပါရယ်တာဝေးပြည်အမြောက်နဲ့မြေပြင်ကဝေဟင်ပြည်ဒုံးကြီးတွေကိုတိုက်လေရင်တွေအခြားစစ်သုံးလက်နက်တွေအမြောက်အများနဲ့တပ်ဆင်သုံးဆွဲသွားမှာဖြစ်ပါတယ်ဒါဟာ1980ပြည်လွန်ကစပြီးအကြီးမားဆုံးပြုလုပ်တဲ့နေဆက်ဒေသစီးလေ့ကျင့်မှုဖြစ်ပါတယ်ချန်ဒူးစစ်ဒေသတပ်မှုအကြီးတန်းဘုံမူကြီးတန်ဂျီဘင်းကဒီစီးလေ့ကျင့်မှုဟာစစ်ဗျူဟာစစ်ထောက်လှမ်းရေးပြည်အားတပ်ပြောင်းချထားနိုင်မှုအရန်တအထောက်အကူပြုနိုင်ရာစတာတွေကိုစံတတဲ့လေ့ကျင့်မှုဖြစ်တယ်လို့ဆိုပါရယ်ပူတွဲစစ်ဆင်ရေးစွန့်ရည်ကိုတွန်းမြင့်နိုင်ပြီးနေဆက်နဲ့ဝေဟင်ကာကွယ်ရေးဒေသခံပြည်သူတို့ရဲ့အသက်အိုးအိမ်စီးစဉ်ဥစ္စာလုံခြုံရေးတို့အတွက်ထိရောက်တဲ့စီးရေးလေ့ကျင့်မှုဖြစ်တယ်လို့လည်းဆိုပါရယ်အမည်မဖော်လိုတဲ့စစ်အရာစီကြီးတူကတော့အထင်ကွမဲ့ရေဒါစနစ်ကိုလည်းတက်ဆင်သွားမှာဖြစ်တယ်တရုတ်နယ်ထဲကိုပြစ်ခတ်လာတဲ့ကျုပ်နယ်ထဲကိုကြားရောက်ပောက်ကွဲလာတဲ့ဘယ်အရာကိုမဆိုချက်ချင်းအတိအကျသိရှိနိုင်မှာဖြစ်တယ်လို့လည်းဆိုပါတယ်တရုတ်ရဲ့သုံးသပ်သူတွေကတော့ဒီစစ်လေ့ကျင့်မှုဟာဘယ်နိုင်ငံကမှဥတည်ရမဟုတ်ဘူးတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကိုလည်းထိခိုက်စေမှာမဟုတ်ဘူးဒါပေမဲ့မြန်မာအနာပိုင်တွေနေဆက်လုံခြုံရေးသဘောတူညီမှုကိုလိုက်နာဖို့ဖိအားပေးရာရောက်နိုင်တယ်လို့သုံးသပ်ကြပါတယ်PLA အမျိုးသားလူမျိုးရေးတက္ကသိုလ်ကပါမခယန်ယူခိုင်ကတော့မကြခင်ကမြန်မာဘက်ကတရုတ်နယ်စပ်ဘက်ကိုတိုက်ခိုက်တာဟာတရုတ်နိုင်ငံရဲ့အချုပ်အခြာအနာကိုထိပါတာဖြစ်တယ်။နယ်စပ်ကနေတရုတ်ပြည်သူတွေရဲ့ဘဝကိုအန္တရာယ်ပြုရာရောက်တယ်။ဒါကြောင့်ဒီစီးရေးလက်ကျင့်မှုဒါမျိုးထပ်မလုပ်ဖို့လိုလားတယ်ဆိုတာကိုအခိုင်အမာပြသခြင်းဖြစ်တယ်လို့ဆိုပါရယ်။ PLA အနေနဲ့ကတော့ဒီလက်ကျင့်မှုနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုရှိဖို့မြန်မာဘက်ကအထင်လွဲမှုတစုံတရာမဖြစ်ရလေအောင်ကာကွယ်ဖို့အနည်းဆိုပြီးတော့ယာယီပြောခွင့်ရပုဂ္ဂိုလ်တယောက်ကိုလည်းခန့်အပ်ထားပါတယ်မြန်မာဘက်ကိုကြိုကြိုတင်တင်အသိပေးခဲ့ပြီးစီလက်ကျင့်မှုဟာနိုင်ငံတကာစံနဲ့နှစ်နိုင်ငံသဘောတူညီချက်တို့ကိုအခြေခံပြီးပြုလုပ်မှဖြစ်ကြောင်းဆင်းပြပြီးသားလို့ဆိုပါတယ်ဒါပေမဲ့ဘာပဲပြောပြောဒီလက်ကျင့်မှုဟာမြန်မာနိုင်ငံဘက်ကပြစ်ခတ်မှုတွေကြောင့်တရုတ်ဘက်ကိုကြားရောက်ပြီးတရုတ်လူမျိုးတွေသေဆုံးထိခိုက်ခဲ့ရတဲ့နောက်ပိုင်းမှာပြုလုပ်လာတဲ့စီလက်ကျင့်မှုဖြစ်တယ်လို့ရေးသားထားပါခင်ဗျာဒီကိစ္စနဲ့ပတ်သက်လို့ပဲ BT Times ထဲမှာ Christopher Harris ကတရုတ်တွေလက်နက်အစစ်သုံးပြီးလေ့ကျင့်တဲ့စီးရေးလေ့ကျင့်မှုဟာမြန်မာတိုင်းရင်းသားပဋိပက္ခကိုသတိပေးလိုဟန်ရှိတယ်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားပါတယ်ခင်ဗျာ
။ဦးကျော်စံသားတင်ဆက်ထားတဲ့ကမ္ဘာမီဒီယာတွေထဲကမြန်မာအကြောင်းကိုနားဆင်ခဲ့ရပါ။အခုတော့ဒေါ်လာလအတန်းတင်ဆက်တဲ့ American Indian 3အင်္ဂလိပ်စာကိုတင်ဆက်မှာဖြစ်ပါတယ်ရှင်။
ဒီတင်ပြမယ် idiom အသုံးကတော့
show your true colors
ဖြစ်ပါတယ်စာလုံးပေါင်းက s h o w show ကပြပါ y o u r yoga တင်ဤ t r u e true ကအစ်စ်မှန် CLOURS colors ကအယောင်လိုလုံးောက်အသေးပဲရပါတယ်ဒီနေရာမှာ colors ကိုအမေရိကန်စာလုံးပေါင်းရဆိုရင် COLORS ဆိုပြီးတော့ U ဆိုတဲ့အက္ခရာပါပဲစာလုံးပေါင်းပါတယ်လို့တော်ရရှင်များကိုဗဟုသုတဖြစ်တင်ပြလိုပါတယ်စကပိုက်ခုရဲ့တိုက်ရိုက်အသေးပဲကတော့သင်ရဲ့အယောင်စစ်အယောင်မှန်တကယ့်အယောင်ကိုပြတတ်ပါဖို့ရှင်ဒီသုံးဆင့်တယ်လာတာကတော့ရှေးတုန်းကစစ်သည်မော်တွေမှာရန်သူတွေကိုလှည့်စားနိုင်ဖို့အတွက်ကိုယ်နိုင်ငံရဲ့အလံကိုမလွှင့်ထူပဲတခြားနိုင်ငံရဲ့အလံကိုလွှင့်ထူရကနေဆင်းသက်လာတယ်လို့ဆိုပါတယ်တကယ်ကြတော့ပြည်နယ်ပြည်မှာစစ်တပ်ရမှာတရားဝင်လက်ခံထားတဲ့စီရေးဗျူဟာစီမင်းရကတော့တနက်တစ်ချက်မှမပစ်ဖောက်ခင်ကိုယ်နိုင်ငံရဲ့တကယ့်အလံမှန်ကိုရွက်တိုင်မှာလွှင့်ထူရမှာဖြစ်ပါတယ်ဒါပေမဲ့တချို့စစ်သည်မော်တွေကတော့အဝေးတုန်းကတော့တခြားနိုင်ငံတွေရဲ့အလံကိုရန်သူကိုလှည့်စားနိုင်အောင်လွှင့်ထူထားပြီးအနီးပြတ်မှတ်ကွင်းရောက်တော့မှကိုယ်နိုင်ငံရဲ့အလံကိုပြောင်းပြီးလွှင့်ထူဒါမျိုးလုပ်လို့ရှိတဲ့အလေ့အကျင့်ကနေဒီ idiom အသုံးဆင်းသက်လာတယ်လို့သိရပါတယ်။ဒီနေရာမှာအယောင်လို့ဒီပေရတဲ့ colors ကိုလူတဦးရဲ့စိတ်နှေးစိတ်ထားအပြူအမူရည်ရွယ်ချက်စသဖြင့်တို့ကိုတင်စားရည်ညွှန်းထားတာဖြစ်ပါတယ်။ဒီသုံးရဲ့ idiom အသေးပေကတော့အရေးချုံထားရကနေဟန်ဆောင်ထားရကနေတခက်သရုပ်မှပေါ်လာတာကိုဆလိုတာဖြစ်ပါတယ်။
Most people are on their best behavior when dating. But soon after their marriage, they begin to show their true colors.
လူအများစုကရေးစားပွားတွဲနေတုန်းဆိုအကောင်းဆုံးပြုမှုဆက်ဆံနေထိုင်တတ်ကြလေ။ဒါပေမဲ့အိမ်အောင်လဲကြပြီးရောမကြဘူး။တကယ်တရုတ်မှန်တွေစပေါ်လာတော့တာပါပဲလို့ဒီဝေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Most people are on their best behavior when dating but soon after their marriage they begin to show their true colors
ဟန်ဆောင်ထားတဲ့အရေးချုံထားရကနေတကယ်တရုတ်မှန်အကျင့်ဆိုးတွေပေါ်လာတဲ့ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
Show your true colors
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom သုံးအင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လလတန်းတင်ဆက်သွားတာဖြစ်ပါတယ်အခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားထောင်ရမှာပါအစိုးရနဲ့အတိုက်ခံတွေကြားနိုင်ငံရေးအပြောင်းလဲတွေကြောင်းဘသူကပိုပြီးနေရာရတယ်လဲဆိုတာကိုကိုအောင်လွင်ဦးကဆွေးနွေးတင်ဆက်ထားတာကိုနားဆင်ရအောင်
တော်ရရှိမှတ်မြအပြောင်းလဲတွေတွေ့လာတဲ့မြန်မာနိုင်ငံမှာတစ်ချိန်လုံးကဖိနှိပ်မှုတွေခံခဲ့ရတဲ့ဒီမိုကရေစီအင်အားစုတွေနိုင်ငံရေးမှာအရင်ထက်ပိုပြီးနေရာယူနိုင်ကြပြီလားဒါမှမဟုတ်စစ်ဆေးကနေအရက်ပဲအုပ်ချုပ်ရေးပုံစံပြောင်းလာတဲ့အာဏာပိုင်တွေဘက်ကပဲနိုင်ငံရေးမှာပိုပြီးတော့ခြေကုပ်ရလာသလားအပြောင်းလဲတွေကြောင့်ဘယ်သူကပိုပြီးနိုင်ငံရေးမှာအသာစီးရလာနေသလဲဆိုတာကိုဆွေးနွေးဖို့စီစဉ်ထားပါတယ်ဒီပြည်တွင်းပြည်ပနိုင်ငံရေးလှုပ်ရှားမှုတွေမှာထဲထဲဝင်ဝင်ပါဝင်ခဲ့ကြတဲ့သူတွေကိုပါဝင်ဆွေးနွေးဖို့လည်းကျွန်တော်တို့ဖိတ်ခေါ်ထားပါတယ်ပထမဆုံးအနေနဲ့ကတော့ဒီလွန်ခဲ့တဲ့3နှစ်အတွင်းမှာပြောင်းလဲတွေမှာအစိုးရနဲ့အတိုက်ခံအင်အားစုတွေကဘယ်သူကနိုင်ငံရေးရပို့ပြီးနေရာရလာတယ်လဲပို့ပြီးတွင်ကျင်လာလဲဆိုတော့ပင်တိုင်းဆွေးနွေးမဲ့သူတွေရဲ့ရေဝေးရအမြင်တွေကိုကျွန်တော်အရင်ဆုံးသိချင်ပါတယ်ဆွေးနွေးပွဲအတွက်ရောက်ရှိနေတဲ့ဒီမြန်မာနိုင်ငံဒီမိုကရက်တစ်တပ်ပေါင်းစုကကိုအနေတာဒေါက်တာနိုင်အောင်အမြင်ကိုအရင်သိချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဟုတ်အနည်းသာရအရပြောမယ်ဆိုလို့ရှင်တော့ဒီအခုနောက်ပိုင်းဒီ2000နောက်ပိုင်းတက်လာတဲ့အစိုးရကပြောနေတာကတော့ဒီနိုင်ငံရေးရပေါ့လေဒါဆေးဆိုးရအုပ်ချုပ်တာမကောင်းခဲ့ဘူး။နောက်ဒီမိုကရေစီနဲ့လူခွင့်ရေးကိုပြောင်းလဲရမယ်။နောက်နောက်ပြီးတော့မှဒီအပြစ်ခက်ရဲ့ဆေးရည်တွေနိုင်ငံရေးတွေ့ဆုံကိုဆွေးနွေးပွဲတွေလုပ်ရမယ်။နောက်အခုဆိုလို့ရှင်လည်းဒီဖက်ဒရယ်လိုဟာမျိုးပြောလာတာလည်းရှိရလေ။ဆိုနိုင်ငံရေးကပြောမယ်ဆိုလို့ရှင်တော့ဒီအနှစ်သာရအရတော့ဒီအတိုက်အခံတွေလို့ပြောရမယ်ကျွန်တော်တို့တွေအားလုံးတောင်းဆိုတဲ့ဥစ္စာတွေကတော့ရေဘူအားဖြင့်တော့ဒီကြွေးကြော်တဲ့နေအောက်ထက်မှာတော့ရှိလာတာပေါ့။ဒါပေမဲ့လက်တွေ့ရမှာတော့ကျွန်တော်မြင်တာကတော့ဗာလဲဆိုတော့အခုဒီစေအစိုးရကနေပြောင်းလဲလာတဲ့အခုအစိုးရကဒီသူတို့တွားနေတဲ့ပုံစံကဗာလဲဆိုတော့သူတို့ရဲ့ road map ကိုဒီလမ်းပြမြေပေါ်အကောင့်ထဲပေါ်နေတဲ့ဥစ္စာပေါ့နော်။နောက်အဓိကကြားတဲ့ချက်ကဗာလဲဆိုတော့ဒီကစားပွဲရဲ့စီကံကိုဘယ်သူကလုပ်နေသလဲ။နော်ပြုံးနေပြောမှာဆိုလို့ရှိရင်တော့အခုစစ်ဆိုးအတွင်းပြောင်းဆိုးအလုပ်နေတာပေါ့ဆိုတော့အဲ့ကစားကွက်ထဲမှာတွားနေတဲ့အခါကျတော့တကယ်တမ်းပြောရင်ထိန်းချုပ်မှုနော်
ဒီအာဒီအသွင်ကူးမြောင်းကာလကိုလို့ဝင်ဖြစ်မဖြစ်သေးတော့မှဒီအပြောင်းလဲကာလကိုစ조사နေကိစ္စမှာထိ ंछ ုပ်မှုကတော့ဒီစေအုပ်စုဘက်ကပဲပို့ပြီးတော့ရှိနေတယ်လို့ကျွန်တော်ပြောချင်ပါတယ်ဒါပေမဲ့ဒါကတော့ဒီချိန်မှာတော့စကားပြောသွားလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီမှာလူ့အောင်တဲ့ဒီမိုကရက်တစ်ပါတီကဥအောင်မိုးစောလည်းရောက်နေပါတယ်ဥအောင်မိုးစောအမြင်နဲ့ဆွေးနွေးပြပါဦးခင်ဗျာ
ကျွန်တော်တို့လေ2010လောက်ပေါ့နော်2010ရေကောက်ပွဲတွေပြီးတဲ့အခါကျတော့ဒီအပြောင်းလဲဆိုတဲ့ကိစ္စတွေသူစပြီးတော့လုပ်ကြတယ်ပြောင်းလဲဆိုတဲ့ကိစ္စတွေစလုပ်တဲ့အခါကျတော့ကျွန်တော်တို့တော်တော်များများမြင်တာကဒီအပြောင်းလဲတွေကကျွန်တော်တို့အတွက်တော့အခွင့်အလမ်းတွေပေါ့နော်ဒီအခွင့်အလမ်းတွေကအသုံးချပြီးတော့ဒီတိုင်းပြည်တိုးတက်ရတိုးတက်ကြအောင်ဆက်ပြီးတော့တွန်းတင်သွားလို့ရလိမ့်မယ်ချောချောမွေ့မွေ့ဖြစ်လိမ့်မယ်လို့ကျွန်တော်ယူဆခဲ့တယ်အတပြိုင်တည်းမှာလည်းပဲဒီအပြောင်းလဲတွေကိုနဲ့ခဲတွေလို့မြင်တဲ့တွေလည်းရှိကောင်းရှိမှာပေါ့နော်ဒါပေမဲ့တပြိုင်တည်းမှာပဲ2017 2017 2017 2017ပေါ့ဒီ၄နှစ်၃လနှစ်လောက်ဖြတ်သန်းပြီးတဲ့အခါကျတော့ဒီအပြောင်းလဲတွေကတကယ်တမ်းကျတော့ဒီအခွင့်အလမ်းအဖြစ်ယူပြီးတော့ဆက်ပြောင်းလဲဖို့အတွက်ဆက်ပြီးတော့တိုးချဲ့ဒီပြောင်းလဲကိုတိုးချဲ့သွားဖို့ကိစ္စမှာအခက်အခဲတွေရှိတယ်ဆိုတာကိုကျွန်တော်တို့တွေ့လာရတယ်အတွေ့လာတစ်ဖက်ကလည်းပဲခုနလိုဒီအပြောင်းလဲကိုဥဆောင်ပြီးတော့ဖန်ပြီးတဲ့ဥဆောင်ခဲ့တဲ့ပုံကိုယ်တွေကဒီအပြောင်းလဲတွေမှာလာတော့ပါတစ်ချိန်နဲ့တိုင်းပြည်ကိုကောင်းအောင်လုပ်သွားကြတာပေါ့လို့ပြောပေမဲ့တစ်ဖက်ကတော့သူတို့ကအားလုံးကိုဒီအပြောင်းလဲမှာပါလို့ခေါ်တယ်တပြိုင်နက်ထဲမှာလည်းဒီအပြောင်းလဲထဲမှာပဲအကန့်အသတ်တွေလှုပ်တာလေဆိုတဲ့အခါကျတော့ဒီအပြောင်းကိုဝါပြီးတော့ပြောင်းလဲအောင်ဖန်တီးကြမယ်လို့ကျွန်တော်တို့ကြိုးစားကြတယ်အခါကျတော့ဒီဥဆောင်ပြီးတော့အပြောင်းလဲလှုပ်တဲ့သူတွေကသာရှင်အတားကြီးမှရှိနေတဲ့အခြေအနေဒီအခြေအနေတွေရှိနေတော့မှာဘာကြောင့်လဲဆိုတဲ့အခါကျတော့တစ်ဖက်ကအတိုက်ခံလို့ပြောတဲ့လူတွေကဒီမိုစီအင်အားစုလို့ပြောတဲ့လူတွေကိုအကန့်အသတ်နဲ့သူကခွင့်ပြုထားတာဖြစ်ပြီးတော့တစ်ဖက်ကအပြောင်းလဲကိုသူတို့လိုချင်တာကိုပဲဆွဲခေါ်နေတဲ့အနေအထားမှာရှိနေတယ်။အဲပို့ရင်လည်းပြောမယ်ဆိုရင်တော့သူကဖွင့်ကစားတယ်လို့ပြောတယ်။လက်တွေ့မှာကျဖွင့်ကစားတာမဟုတ်ဘူး။ level playing field ကဘယ်နေရာမှာမှမရှိဘူး။ဟု
တ်ကဲ့
။ဆိုတဲ့အခါကျတော့ဒီအပြောင်းလဲကရှေ့ကိုဆက်ပြီးတော့သွားဖို့ဆိုတဲ့အခါမှာအခက်အခဲတော့တွေ့နေတာအမှန်ပဲ။
ဟုတ်ကဲ့ကျွန်တော်ဒီနိုင်ငံရေးကိုလေ့လာသုံးသပ်တဲ့ဒေါက်တာရံမျိုးသိန်းလည်းဆွေးနွေးပွဲမှာရောက်နေဒေါက်တာရံမျိုးသိန်းအမြင်လည်းပြောပါအောင်ခင်ဗျာ
ကျွန်တော်ရဲ့အမြင်ကတော့ဗျာအဲလက်ရှိနိုင်ငံရေးအပြောင်းလဲဟာအဲ2003ခုနှစ်ကရေးဆွဲလေးတွေမြန်မာနိုင်ငံရေးလမ်းပြလေးပုံမူပေါင်းထဲမှာပဲရှိနေတာကိုတွေ့ရတယ်အဲ့ဒီအခါကျတော့ပြောမယ်ဆိုလို့ရှိရင်ပေါ့လေအဲဆိုရလက်ထက်မှာရေးဆွဲခဲ့တဲ့နိုင်ငံကြီးလမ်းပြညီပုံရဲ့မူပေါင်းထဲမှာပဲရှိနေတဲ့အပြောင်းလဲလို့ပြောရင်ရတယ်အဲ့ဒီအခါကျတော့ဒီအပြောင်းလဲဟာမိကမတ္တအပြောင်းလဲလို့ပဲပြောလို့ရတယ်နောက်ကျွန်တော်တို့နိုင်ငံရဲ့တိုင်းရင်းသားပြည်သူလူထုတည့်ရက်လုံးရဲ့အောက်ခြေပြည်သူလူထုတည့်ရက်လုံးရဲ့အကျိုးစီးပွားကိုမျက်နာမူတဲ့အပြောင်းလဲမျိုးမဟုတ်ဘူးအဲ့တော့လက်ရှိအာဏာရအစိုးရအနေနဲ့အာဏာရပါတီနဲ့ဟိုမိဆက်သူတွေတချို့ကအကျိုးရှိနေတဲ့အပြောင်းလဲမျိုးဖြစ်တာကိုတွေ့ရတယ်။
ဟုတ်ကဲ့ကျွန်တော်တို့ဒီမှာဆွေးနွေးဝဲအတွက်လည်းဒီအမေရိကန်ပြည်ထောင်စုမှာရောက်နေတဲ့ကိုမမောင်လွင်လည်းရှိနေပါတယ်။ကိုမမောင်လွင်ရဲ့အမြင်ကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်အမြင်ကတော့ဗျာဟိုအခုကတော့ဖြစ်နေတဲ့နိုင်ငံရေးအပြောင်းလဲနဲ့အချင်းချင်းကတော့ပွင့်လင်းသွားရတော့အခုလက်ရှိရှိနေတဲ့အာနာယအစိုးရနဲ့အရင်တော့ကကျွန်တော်တို့ချမှတ်ခဲ့တဲ့ road map ကသူတို့လမ်းစဉ်တိုင်းတွားတာတော့မှန်တယ်ပေါ့ဗျာနောက်တစ်ခုကအခုဖြစ်နေတဲ့ဟာဒီအကုန်လုံးကလည်းပြင်လဲတွားရေဒါသူတို့ကပဲအကြီးအကျယ်ဥဆောင်ပြီးတော့ကျင်းပတဲ့အခင်းအကျင်းတော့ကိုပဲအားလုံးကလက်ရတယ်ဆိုတာလည်းမှန်တယ်အဲ့တော့ကျွန်တော်တို့ကအဲ့အနေအထားမှာတခုရှိတာကသူတို့ဘက်ကတော့ပြင်လဲတွားရေဒါသူတို့ရေရှည် plan နဲ့ဟလာဒီနိုင်ငံတော်အာနာကိုချုပ်ကန်ရေးတော့သူတို့ရဲ့အကျိုးစီးပွားကာကွယ်ရေးတို့သူတို့ရဲ့အနေထားတွေပေါ့ဗျာတတိုင်းဒီမှာသူတို့လက်တော့မဆုံးရှုံးရအောင်လဲသူတို့ကတော့အစွမ်းကုန်တော့လုပ်ပါပဲဗျာအဲ့ဒါကတော့ကျွန်တော်တို့ကဒါကတော့ဘယ်သူမှအငင်းပွားကြမရှိတခုရှိတာကကျွန်တော်တို့ဘက်ကဖြစ်နေတာကအရင်တော့ကဒါပွင့်နေပေါ့ဗျာအတိုက်ခံဆိုတော့အဲ့ဒါဖြစ်နေတဲ့ဒီပိုကစီအင်အားစုတွေဒီ level အင်အားစုတွေကိုတိုင်ကပွင့်နေတော့အခုအချိန်မှာဟို အနာကတ်အတွက်လည်းမရှိသလိုရောက်တရရပေါ့ဗျာခြေဥတည်းရပွားနေတယ်ဒီကြားထဲမှာပြဿနာကဘာဖြစ်သွားလဲဆိုတော့အရင်တော့ကဒါကျွန်တော်တို့ထောင်ကတော့တော့30ခုနဲ့မတိုင်ခင်တော့ဟဲ့လားဒါမြန်မာပြည်မှာပွင့်နေတော့ဒါစေအောင်စုနဲ့အတောက်ကျခင်အားစုဆိုပြဿနာရှိတဲ့အနေကားလေအခုကဘယ်လိုဖြစ်တာလမ်းကြောင်းအကုန်လုံးကရောထွေးရောသူရောထွေးဖို့အတွက်ကလည်းပွင့်နေတော့လက်ရှိရှိနေတဲ့ဟဲ့လားဟိုအနာရှိတဲ့အစိုးရပဲဖြစ်ဖြစ်စေအောင်စုပဲဖြစ်ဖြစ်ဒါတော့တော့ကစားမှာပဲဗျာအဲ့ဒါကိုကျွန်တော်တို့တော့ပြောလို့မရကျွန်တော်အဲ့ဒီတော့ကျွန်တော်ပြောတယ်ပေါ့
ကျွန်တော်လည်းဒီသိစာမြင်တာတခုပြောမယ်ဆိုရင်တော့ပေါ့နော်ဟိုထင်းထင်းရှားရှားတွေ့နေရတာတချိန်တော့ဒီအတိုက်ခံလောက်ခဲ့ပြီမဲ့အခုခံချိန်မှာအာနာပိုင်နဲ့ပေါင်းသွားတဲ့လူတွေကိုပဲကျွန်တော်တွေ့ရတယ်ဒီအာနာပိုင်နေဘက်ကကျွန်တော်သိတော့ဆိုတော့အတိုက်ခံဘက်ကိုပေါင်းလာတာမျိုးတော့ကျွန်တော်တော့တိတ်တော့မတွေ့သေးဘူးဟိုဒါကလည်းဟိုနိုင်ငံရေးရဟိုဘယ်လိုမှအတိုက်ခံဘက်ကဆုံးရှုံးပြီးတော့ဟိုအစိုးရဘက်ကဟိုအသာစီးရတယ်လို့ကျွန်တော်ပြောလို့ရမယ်ထင်ပါတယ်အခုဆိုတော့ကိုမောင်လင်းဆွေးနွေးရတဲ့တစ်ဆက်တည်းကျွန်တော်တို့တော်တော်ရှင်တယောက်ပေးထားတဲ့စာကိုလည်းဟိုအကြောင်းအရာဆက်ဆက်နေလို့ကျွန်တော်ဖော်ပြခြင်းမှာလည်းမဝင်းရန်အင်းလေးရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးနဲ့
ဟုတ်ကဲ့ပါရှင်အာနှစ်ပေါင်းများစွာတဲ့စစ်အစိုးရအဆက်ဆက်ရဲ့ဖိနှိပ်ရက်ဆက်အကြမ်းဖက်မှုအောက်မှာရှိနေခဲ့ရတဲ့ယနေ့နိုင်ငံရေးပါတီများနဲ့အရဘက်လူအဖွဲ့အစည်းများရဲ့ပြည်တွင်းအခွင့်အရေးများဟာအပြစ်အဝါရရှိလာရင်းနဲ့မတရားမှုဆန့်ကျင်ရေးလှုပ်ရှားမှုဆောင်ရွက်မှုများဟာနိုင်ငံရေးအရာအားကောင်းလာပြီးစစ်အစိုးရအဆက်ဆက်ကိုထောက်ခံအားပေးလာခဲ့တဲ့နိုင်ငံရေးပါတီများလူအတိုင်းဝိုင်းများကတော့အားနေသွားတယ်လို့ရေပုံရအဖြစ်ပြောလို့ရမယ်ထင်ပါတယ်တဲ့သူတော့တဲ့အာနာစစ်အာနာရှင်စနစ်ကြီးအမြင့်ပြတ်သွားပြီလို့မပြောနိုင်သလိုလူမဆန်တဲ့စစ်အာနာရှင်စနစ်တကြော့ပြန်မလာနိုင်ဘူးလို့လည်းဘယ်သူမှအမခံနိုင်မယ်မထင်ဘူးတဲ့နောက်ပြီးဒီကနေ့ဗမာပြည်ရဲ့နိုင်ငံရေးအခင်အကျင်းကိုကြည့်ရင်တဲ့ဒီမိုကရေစီစနစ်ရှင်သန်အားကောင်းလာအောင်ကြိုးစားဆောင်ရွက်နေတဲ့နိုင်ငံရေးပါတီများအရက်ပဲလူအဖွဲ့အစည်းများအတွင်မှာလည်းနိုင်ငံရေးလူမှုရေးဘာသာရေးစီးပွားရေးကိစ္စတွေမှာအယူအဆဝိဝါဒအကွဲပြားပြီးပြည်သူဘက်တော်သားအင်အားစုများပြိုကွဲဖျို့ဖျဲဖြစ်အောင်လှုပ်ဆောင်နေတဲ့အောက်လန်းနိုင်ငံရေးအခင်ကျင်းတွေရှိနေသလိုတရားမျှတမှုကင်းပြီးစစ်အာဏာရှင်စနစ်ကိုဖက်တွယ်ထားနိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုတဲ့အရေးမဲကြီးကလည်းရှိနေသေးတယ်ဆိုတာနိုင်ငံရေးဆန်းစစ်လေ့လာသူများအကြားအမြင်များတဲ့ပြည်သူများသိပြီးဖြစ်လို့အထူးသဖြင့်တင်ပြဖို့မလိုပါဘူးတဲ့နောက်ဆုံးသူရေးသွားတာကတော့တချိန်ကပြည်သူလွတ်လပ်ရေးဒီမိုကရေစီရေးစစ်အာဏာရှင်ဆန့်ကျင်ရေးစတဲ့အရေးတွေမှာအတူလက်တွဲဆောင်ရွက်ခဲ့တဲ့နိုင်ငံရေးအင်အားစုများအချင်းချင်းသဘောထားကွဲလဲတာကိုအကြောင်းပြုပြီးစစ်အာဏာရှင်တွေရဲ့အာဏာရဲ့ကြီးမားမှုကိုမေ့လျော့ပြီးတော့နိုင်ငံရေးအရင်ကြားမစေ့နိုင်ဖြစ်ကြမယ်ဆိုရင်အမျိုးဘာသာသာသနာအတွက်လက်ရှိအာဏာရနေတဲ့လူတွေကိုပဲရွေးချယ်ရမယ်ဆိုတဲ့အစွန်းတရားအောက်မှာပြည်သူတွေမျက်စိလဲလာမနေမယ်ဆိုရင်လေယနေ့ပြည်သူတရားလုံးစစ်အာဏာရှင်ကိုလိုလားသူများရဲ့ထောင်ချောက်ထဲပဲတက်တက်မမရောက်သွားနိုင်ကြောင်းပါခင်ဗျာတဲ့ကိုအောင်လုံးရေ
ဟုတ်ကဲ့ကျေးဇူးပါသူကတော့ဒီနိုင်ငံရေးအာဏာနဲ့လူထုထောက်ခံမှုတွေကိုသူကဟိုအဓိကထောက်ပြသွားတယ်လို့ကျွန်တော်နားလဲပါတယ်ဒါပေမဲ့တခုရှိတာပေါ့လေဟိုအထူးသဖြင့်မြန်မာနိုင်ငံရေးမှာဆိုလို့ရှိရင်လူထုထောက်ခံမှုမရလဲနိုင်ငံရေးအာဏာရအောင်လုပ်တဲ့နည်းလမ်းတွေကလည်းရှိနေတယ်ဆိုတော့ဟိုလက်ကျွန်တော်သိချင်တာဒီဆွေးနွေးရသူတွေအမြင်ကိုကျွန်တော်ကြားချင်တာဒီလက်တွေ့အခြေအနေမှာဒီလူထုထောက်ခံမှုနဲ့နိုင်ငံရေးအာဏာခိုင်မာမှုတွေမှာအစိုးရနဲ့အတိုက်ခံကြမှာဘယ်သူတွေကဘယ်သူတွေပိုတာကြလဲကျွန်တော်ဒေါက်တာနိုင်အောင်ရဲ့အမြင်ကိုအရင်ကြားချင်ပါတယ
်ဟိုနိုင်ငံရေးပြောမစွနိုင်ငံရေးမချက်ရဒီနေ့ဆေးဆိုးရပြောင်းလာတဲ့လူတွေကိုပဲဒီနိုင်ငံရေးအမြင်နဲ့လက်ခံရတာပေါ့ဒါပေမဲ့အပြောင်းအလဲမှာပြဿနာကဘာလဲဆိုတော့သူတို့ရဲ့ဒီ rule of the game နဲ့မှာကစားနေရတာဖြစ်တာ哦ဆိုတော့ကျွန်တော်တို့ဒီမှာဘာလဲဆိုတော့ဒီအခွင့်အရေးတွေကိုဘယ်လောက်အသုံးချမလဲဆိုတဲ့ကိစ္စမှာမူတည်တာပေါ့ဆိုတော့ပြောမယ်ဆိုရင်ကျွန်တော်တို့ဒီကုနာဟိုစာထဲမှာပြောပြသွားသလိုပဲကျွန်တော်တို့ဘက်မှာတကယ်တမ်းပြောရင်ဒီနေ့တစ်ချိန်ကာလမှာကိုယ့်အခွင့်အရေးကိုတိုက်ပွဲဝင်နေတဲ့အင်အားစုတွေကအများအားကောင်းပါတယ်ဒါပေမဲ့တစ်ဖက်မှာဘာအားနည်းလဲဆိုတော့ကျွန်တော်တို့အင်အားစုတချို့တွေကဒီအတိုက်ခံစိတ်သက်လျော့သွားတာနောက်ပြီးတော့ဒီ strategy မဟာဗျူဟာတစ်ခုခုကိုအားလုံးပူပေါင်းပြီးတော့မချနိုင်တာနောက်တပ်ပေါင်းစုစိတ်သက်လျော့သွားတာနောက်နောက်ပြီးတော့ဒီရန်သူကိုတခါတလေမျောလင့်ချက်ကြီးသွားတာနောက်ကျွန်တော်တို့အတိုက်ခံအင်အားစုတွေအားလုံးကြားထဲမှာဒီစူးစီးညညွတ်တဲ့ကောင်းကောင်းကိုမတီးဆောက်နိုင်တာပေါ့ဆိုတော့အဲ့ဒီအခွင့်အဲ့ဒီအားနည်းချက်တွေကိုကျွန်တော်ပြင်နိုင်မယ်ဆိုလို့ရှိရင်တော့ဒီနိုင်ငံရေးရရှိနေပြီးသားလမ်းကြောင်းကိုကျွန်တော်ပို့ပြီးအားကောင်းအောင်လုပ်သွားပေးနိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဥပမိုးစောအမြင်ရောခင်ဗျပြောပါအောင်
ဟုတ်ကျွန်တော်တို့တိုင်းပြည်မှာတကယ်ကြတော့ဟိုဒီမိုကရေစီအတွက်ကူပြောင်းရေးကာလကိုကျွန်တော်ခိုင်ခိုင်မာမာချိန်မချနိုင်သေးဘူး။ဒီစီကွန်တင်ကူပြောင်းရေးလို့တည်းတည်းကြကျွန်တော်တို့မပြောနိုင်သေးဘူး။ဒီကာလမှာဒီမိုကရေစီအင်အားစုဒီမိုကရေစီလှုပ်ရှားမှုဆိုတာလိုအပ်နေတာအမှန်ပဲ။ဒါလက်တွေ့မှာလည်းပဲဒီမိုကရေစီလှုပ်ရှားမှုလို့ပြောမယ်ဆိုလို့ရှိရင်ခုနဟိုပေါ့ဟိုခုနကမိတ်ဆွေတယောက်ပြောသွားသလိုပဲ
ကျွန်တော်တို့2030ရှေ့ပိုင်းကာလတွေမှာဒီလိုဒီလှုပ်ရှားကျွန်တော်တို့ခေါင်းဆောင်တွေဒီထောင်ထဲမှာအချင်းထောင်တွေထဲမှာရှိနေပြင်နဲ့လို့ဒီလိုဒီလှုပ်ရှားမှုဆိုတာကနိုင်ငံတကာမှာရောနေဆက်ဒေသတွေမှာရောပြည်တွင်းမှာရောဆက်နေတယ်ပြည်ပြင်းပြလို့ရတယ်လို့ကျွန်တော်ပြောလို့ရတယ်ဒါပေမဲ့ခဏကာလမှာရောအဲ့ဒါကပါသွားတော့အမှန်ပဲဗျအဲ့ဒါကိုကျွန်တော်တို့လက်ခံရလိမ့်မယ်အဲ့ဒါကြပြိုင်နဲ့ထဲမှာပဲအဲ့ဒီပါသွားတာတွေကိုပို့ပါမသွားအောင်လို့ကျွန်တော်တို့ခံရမှာဖြစ်လာအောင်လို့ကျွန်တော်တို့ဘယ်လိုစူးစီးကြမလဲဆိုတဲ့ကိစ္စကိုလည်းပဲဒီမိုကရေစီလိုလားသူတွေဒီမိုကရေစီတက်ကြလှုပ်ရှားသူတွေနိုင်ငံရေးအင်အားစုတွေအကုန်လုံးဝိုင်းစင်စတာဖြစ်တယ်လို့ကျွန်တော်အနေနဲ့တော့ကျွန်တော်ပြောစီခြင်းနဲ့ပြောခြင်းနဲ့အဓိကအားတော့ဒီအင်အားစုတွေကိုစုစည်းဖို့ကိစ္စပေါ့နော်ဒီတမိုးစင်းအင်အားစုဆိုတာပြည်ပြင်းပြစ်လာဖို့ဆိုတဲ့ကိစ္စကအခြေခံအဖြစ်ကျွန်တော်တို့ကောင်းဆောင်နေပုံမှာအများကြီးမူတည်ရဲ့လို့ကျွန်တော်နေတော့ပြောချင်တယ်ဒီတမိုးစင်းအင်အားစုဆိုလို့ပြောတဲ့နေရာမှာကျွန်တော်ဒီတကယ်ကျွန်တော်တို့ကောင်းဆောင်တွေရောတိုင်းရင်းသားကောင်းဆောင်တွေရောနောက်အခြားတက်ကြွလှုပ်ရှားတဲ့ CSO တွေရောပေါ့နော်ဒီကြားထဲမှာကျွန်တော်တို့စင်တာရှိဖို့လိုတယ်ကျွန်တော်တို့ကစင်တာလို့ပြလို့ရနေရာတွေရှိတယ်။ဒါပေမဲ့အဲ့စင်တာတွေကို၌ကလှုပ်လှုပ်ရှားရှားနဲ့ဒီအင်အားစုတွေအားလုံးကိုစုစည်းဖို့လို့ကျွန်တော်နေရတယ်ဖြစ်နေ။ဒါမှလည်းကျွန်တော်တိုင်းပြည်မှာဒီမိုကရေစီလှုပ်ရှားမှုဆိုတဲ့ကိစ္စကပြည်ပြင်းပြင်းဖြစ်လာလိမ့်မယ်လို့ကျွန်တော်တို့ပြောချင်တယ်
โอเคနောက်ဆုံးအနေနဲ့မေးချင်တဲ့မေးခွန်းကတော့ဒီအပြောင်းအလဲတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာအစိုးရနဲ့အတိုက်ခံအင်အားစုတွေကြားမှာနိုင်ငံရေးအကျိုးရလကိုရာခိုင်နှုန်းအပြင်ပြောမယ်ဆိုရင်ဘယ်လောက်စီရှိမယ်လို့သုံးသပ်နိုင်မလဲကိုအောင်မိုးစောရဲ့အမြင်ကိုအရင်ပြောပြပါအောင်ခင်ဗ
ျချင်းတွေကဒီအပြောင်းအလဲကိုသူတို့ဦးဆောင်နေတယ်ခဏရွေးကောက်ပွဲကိုလည်းသူတို့ဦးဆောင်သွားမယ်ဆိုတဲ့အခြေအနေဖြစ်နေတယ
်ဟုတ်က
ဲ့နောက်တစ်ချိန်ရွေးကောက်ပွဲမှာလည်းပဲအကယ်၍ဖွဲ့စည်းချက်ပုံချေအားဥတွေမပြည့်ဘူးဆိုလို့ရှိရင်သမရကိုသူတို့အတိုင်းဝိုင်းကပဲဆက်ပြီးတော့ယူမယ်ဆိုတဲ့အခြေခံဖြစ်နေတယ
်။ဆို
တဲ့အခါကျတော့အခြေခံဖြစ်သူတို့ကအပေါ်ကပဲကနေ့ကာလမှာဆက်ပြီးတော့စောင့်ရနေရလို့ကျွန်တော်ပြောချင်တယ
်။ဟုတ်ကဲ့ဒေါက်တာနန်ရောအမြင်ရောခင်ဗျာကျွန်တော်တို့ဒီအစီအစဉ်အဆုံးတက်ခင်မှာကျွန်တော်ရာခိုင်နှုန်းအဖြစ်အမှတ်ပေးမယ်ဆိုရင်ဘယ်လောက်လောက်ရှိမလဲ
။ရာခိုင်နှုန်းရပြောမယ်ဆိုတော့ကျွန်တော်တို့ဝန်ထဲပို့ကောင်းမယ်ထင်တယ်။အနှစ်သာရအရကျွန်တော်တို့ကစိတ်ဝါဒတွေကမလွတ်မြောက်သေးဘူး။နီးနာရကျွန်တော်လမ်းမြမြေပုံတွေကနေကျွန်တော်ဘယ်သူမှမလွတ်မြောက်သေးဘူးအဲ့တော့အတိုက်ခံနေရတော့ဒေါန်ဆန်းစုရေပါဝင်နေအားလုံးကတော့ကျွန်တော်စီဘယ်ဆိုဆိုက်တီပါဝင်အကုန်လုံးကပြည်သူတွေအကုန်လုံးကဒီထဲကနေလွတ်မြောက်နေအောင်ကျွန်တော်ကြိုးစားနေကြတာပါပဲ
ဟုတ်ကဲ့ကျေးဇူးပါဒေါက်တာနန်အောင်ပါတခြားပါဝင်ဆွေးနွေးကြတဲ့ဦးအောင်မိုးစောဒေါက်တာရန်မျိုးသိန်းနဲ့ဆွေးနွေးကြတဲ့လူတွေစာနဲ့ပါဝင်တဲ့လူတွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
VOA ဒိုင်းရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနေ့နဲ့စနေညတွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒိုင်းရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့လင်းဖုန်းနံပါတ် 0939312555 ဖြစ်စေ email လိပ်စာ burmese@voanews.com ဖြစ်စေဆက်သွယ်နိုင်ပါတယ်ရှင်။ VOA American အတန်ကအစီအစဉ်တွေကိုဆက်လက်အတန်ထုတ်လွှင့်ပေးနေပါတယ်ရှင်
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
အမျိုးသမီးတွေဟာအမျိုးသားတွေနဲ့ဒန်းတူအခွင့်အရေးရနေတဲ့အပြင်အုပ်ချုပ်ရေးစီးပွားရေးကဏ္ဍတွေမှာဒန်းတူပါဝင်လုပ်ကိုင်ခွင့်ရနေတဲ့နိုင်ငံတွေဟာပုံမတည်ငြိမ်ပြီးကြွယ်ဝချမ်းသာတယ်ဆိုတာတိုက်ဆိုင်မှုမဟုတ်ပါဘူးဒီနိုင်ငံတွေမှာအကြမ်းဖက်အစွန်းရောက်ဝါဒရဲ့အကျိုးသက်ရောက်မှုကိုလည်းပိုးပြီးအားနည်းစေပါတယ်ဒီလိုပြဿနာမျိုးကိုကမ္ဘာတဝန်းမှာတွေ့မြင်ရတယ်လို့နိုင်ငံတကာအမျိုးသမီးရေးရာအမေရိကန်အထူးသံအမတ်ကြီးကက်သရင်းရာဆယ်ကမကြသေးခင်ကရေးသားခဲ့ပါတယ်။အမျိုးသမီးတွေအနေနဲ့လုပ်ငန်းခွင်မှာအမျိုးသားတွေနဲ့ဒန်းတူပါဝင်ခွင့်ရပြီးအခွင့်အရေးတူညီမှုရှိတဲ့အခါမှာစီးပွားရေးဟာပိုပြီးအားကောင်းလာတယ်လို့ဆိုပါတယ်။ဒါအပြင်ငြိမ်းချမ်းရေးဆက်ဆက်ဆွေးနွေးပွဲတွေမှာအမျိုးသမီးတွေပါဝင်ခွင့်ရမယ်ဆိုရင်ပိုပြီးကောင်းတဲ့အကျိုးရလဒ်တွေထွက်ပေါ်လာမှာဖြစ်ပါတယ်။သူတို့ရဲ့စွမ်းအားတွေကိုအပြည့်အဝအသုံးချဖို့အခွင့်အရေးတွေပေးပြီးတံမိုးထားလေးစားတဲ့နိုင်ငံတွေမှာအခြေအနေတွေဟာပိုးပြီးတည်ငြိမ်ပါတယ်။ အကျံပက်အစွန်ရောက်ဝါရကိုကာကွယ်ဆန့်ကျင်ဖို့နိုင်ငံတကာရဲ့ကြိုးပမ်းအားထုတ်မှုမှာအမျိုးသမီးတွေကိုအကျိုးသက်ရောက်စေတဲ့ကိစ္စရပ်တွေဟာမကြာခဏပယ်ချခံနေရပါတယ်။ဒါ့အပြင်အမျိုးသမီးတွေရဲ့အခွင့်အရေးဟာလည်းမကြာခဏဆိုသလိုအပေးယူလုပ်ရတဲ့ကိစ္စဖြစ်လာပါတယ်။အကျံဖတ်မှုကိုကာကွယ်ရမှာအမျိုးသမီးတွေဟာအဓိကစက်ကောင်တွေဖြစ်နေတာပါ။လူမှုအတိုင်းဝိုင်းမှာအမျိုးသမီးတွေရဲ့ဦးဆောင်မှုနဲ့ပါဝင်မှုတွေဟာလူမှုပတ်ဝန်းကျင်ကိုတည်ငြိမ်ကောင်းမွန်အောင်ဖန်တီးပေးတဲ့အပြင်ပိုးပြီးအားကောင်းတဲ့အတိုင်းဝိုင်းဖြစ်ဖို့အထောက်အကူဖြစ်စေပြီးပဋိပက္ခတွေဖြစ်လာဖို့အခြေအနေတွေနှဲပါတယ်ဆိုတာလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကအမေရိကန်ပြည်ထောင်စုအနေနဲ့တွေ့မြင်ခဲ့ပြီးပါပြီ။အမျိုးသမီးတွေအားကောင်းလာတာစွန့်ရီမြင့်တက်လာတာဟာလူအတိုင်းဝိုင်းကိုခိုင်ခတ်ကြီးပွားချမ်းသာစေတဲ့အခြေခံအုတ်မြစ်တွေဖြစ်ပါတယ်။ဒါကြောင့်လဲသမ္မတအိုဘားမားအစိုးရလက်ထက်မှာနိုင်ငံတကာမှာရှိတဲ့အမျိုးသမီးနဲ့မိန်းကလေးတွေရဲ့အစဉ်အတန်းနဲ့လုပ်ပိုင်ခွင့်အာဏာစွန့်ရီမြင့်တင်ရေးကိစ္စဟာအမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒတစ်ခုအနေနဲ့ချမှတ်လှုပ်ဆောင်ခဲ့တာပါ။ညီသည့်လူမှုအတိုင်းဝိုင်းမဆိုကျွဲဝချမ်းသာပြီးတည်ငြိမ်ရေးအတွက်အမျိုးသမီးတွေရဲ့စွန့်ရီမြင့်မားရေးကိစ္စဟာအရေးကြီးတယ်ဆိုတာအသိမှတ်ပြုဖို့အချိန်ရောက်ပါပြီ။နိုင်ငံတိုင်းမှာရှိနေတဲ့ငြိမ်းချမ်းရေးမျှော်လင့်ချက်တွေနဲ့စီးပွားရေးတည်ငြိမ်မှုအတွက်အမျိုးသမီးတွေရဲ့ပါဝင်မှုအခန်းကဏ္ဍဟာအလွန်ကိုပဲအရေးကြီးပါတယ်ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်သွားတာကတော့ American ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုတနေ့ကို၅ကြိမ်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။အခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါလိမ့်မယ်။
FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်အတွင်းကအကျင့်ပြတ်ချဆမှုတွေထွက်ပေါ်လာနေတဲ့အချိန် FIFA ဥက္ကဋ္ဌဆက်ဘလက်တာဟာအင်္ဂါနေ့ကရာထူးကနေရုတ်တရက်အနားယူသွားပါတယ်။ဘလက်တာဟာပြီးခဲ့တဲ့မေလ29ရက်နေ့ကပဲ FIFA ဥက္ကဋ္ဌအဖြစ်၅ကြိမ်မြောက်ပြန်လည်ရွေးကောက်တင်မြောက်ခံထားရတာဖြစ်ပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့အထူးကွန်ဂရက်စ်အနေနဲ့ဥက္ကဋ္ဌအသစ်ကိုရွေးချယ်ခန့်အပ်ဖို့နဲ့အဲ့ဒီရွေးချယ်မှုမပြုနိုင်ခင်အထိသူဒီရာထူးကိုဆက်လက်ထမ်းဆောင်သွားမယ်ကြောင်းဘလက်တာကပြောပါတယ်။မြန်မာအစိုးရကဖမ်းဆီးမိထားတဲ့ရွှေပြောင်းနေထိုင်သူ900ကျော်ကိုတင်လာတဲ့ဆက်လီပေါ်ပါလာသူတွေဘသူဘဝဖြစ်တယ်ဆိုတာကိုစစ်ဆေးလို့ရနိုင်အောင်သူတို့ကိုဘေးကင်းလုံခြုံတဲ့နေရာကိုစောင့်ရှောက်ခေါ်ဆောင်သွားတယ်လို့မြန်မာအာဏာပိုင်တွေကပြောပါတယ်။မြန်မာအစိုးရရဲ့အဲ့ဒီဆုံးဖြတ်ချက်အပေါ်အမေရိကန်အစိုးရကလည်းကြိုဆိုကြောင်းအင်္ဂါနေ့ကနိုင်ငံရေးဌာနမှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောခွင့်ရအမျိုးသမီးမာရီဟဖ်ကပြောသွားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေရွှေပြောင်းဝင်ရောက်သူတွေကိုလူမောင်ခိုကူးမှုနဲ့ပတ်သက်လို့တန်တရားရှိသူအဖြစ်ဖမ်းဝရန်ထုတ်ခံထားရတဲ့ထိုင်းစစ်တပ်အစစ်မြေအရာရှိတဦးဟာမနေ့ကအာဏာပိုင်နေထိုင်လာရောက်အဖမ်းခံခဲ့ပါတယ်။ထိုင်းအစိုးရကနေနင်းနေတဲ့လူမောင်ခိုကိုင်းနေနဲ့ဆက်နွယ်နေတယ်လို့တန်တရားရှိသူတွေလည်းအစစ်မြေဆုံးပုဂ္ဂိုလ်ဖြစ်တဲ့ထိုင်းစစ်တပ်ဒုတိယဗိုလ်ချုပ်ကြီးဟာမနေ့ကပဲရဲတပ်ဖွဲ့ထံအဖမ်းခံခဲ့ပြီးအမှုကိုရင်ဆိုင်ရမှာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အကြံဖက်တိုက်ခိုက်မှုကာကွယ်နိုင်ရေးမှာအသုံးချဖို့အတွက်အမေရိကန်အစိုးရကကြေကြေပြန့်ပြန့်ကောက်ယူနေတဲ့တယ်လီဖုန်းမှတ်တမ်းတွေစုဆောင်းနေမှုအဆုံးသတ်ဖို့အမေရိကန်လွှတ်တော်ကအင်္ဂါနေ့မှာအရေးယူဆောင်ရွက်လိုက်ပြီးဖြစ်ပါတယ်။တယ်လီဖုန်းမှတ်တမ်းစုဆောင်းတဲ့ကိစ္စကိုအစိုးရကဆောင်ရွက်ရမယ်အစားအမေရိကန်ပုဂ္ဂလိကတယ်လီဖုန်းကုမ္ပဏီတွေကိုလာမယ့်6လအတွင်းလွှဲပြောင်းပေးဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။အောက်လွှတ်တော်ကအတည်ပြုထားတဲ့အဲ့ဒီမူကြမ်းကိုအထက်လွှတ်တော်က68မဲ32မဲနဲ့အတည်ပြုပေးလိုက်တာဖြစ်ပြီးလက်မှတ်ထိုးအတည်ပြုဖို့အတွက်သမ္မတဘာရာကိုဘားမွတ်ထံကိုပို့လိုက်ပြီးဖြစ်ပါတယ်။
နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာသွားတာပါဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကကိုဆမ်မိုးဝေဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ဇဟာရာအဘူဇတ်ဖြစ်ပါတယ်ကျမနန်လဖိုင်ပါအခုထုတ်လွှင့်တဲ့အစီအစဉ်ကိုမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ40 49 50ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.